Welcome to the Voice of America in Burmese.
Minglam ne khin ma shin. Washington ni ro view American san ga ni 2020 October la 18 ye tanin ngwe ne ma ne khin season le ko Myanmar san lo jin ma ne 6 nai ga ni 9 nai thi line kilometer 2440 ne 51 line kilometer 190 lo ga ni thong ngwe pe ni ba bi. Chama khin myo tat ba.ဒီနေ့ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့တို့ပြောပြပေးပါမယ်။စီးလုံးမှုမရှိတဲ့ကဘာကြီးဟာလက်ရှိချက်ပွားနေတဲ့ COVID-19 ကာယောဂါရဲ့စိန်ခေါ်မှုကိုရင်မဆိုင်နိုင်ပဲဖြစ်နေကြောင်းနဲ့လူသန်းပေါင်းများစွာကိုဆင်းရဲငတ်မှုမဲ့ဘေးကနေကာကွယ်နိုင်ဖို့အတွက်စုပေါင်းလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစနေနေ့မှာသတိပေးလိုက်ပါတယ်။လူပေါင်းတသန်းကျော်တည်ဆုံနေရပြီဖြစ်တဲ့ဒီကာယောဂါကိုတိုက်ဖြတ်ဖို့အတွက်ကမ္ဘာနိုင်ငံတွေလက်တွဲပြီးလှုပ်ဆောင်ကြမယ်ဆိုရင်ခုတည်းပူပြီးအောင်အောင်မြင်မြင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းပေါ်တူဂီဝန်ကြီးချုပ်ဟောင်းဖြစ်တဲ့ဒေးမူချုပ်ကပြောပါတယ်။ဒီကာယောဂါဟာကမ္ဘာလူမှုအတိုင်းအဝန်တစ်ခုလုံးအတွက်ရောနိုင်ငံအားလုံးတက်တာမကကုလသမဂ္ဂဒေးမူချုပ်ပြောဖြစ်တဲ့သူ့အတွက်ပါကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုကြီးတစ်ခုဖြစ်နေတဲ့နဲ့ကမ္ဘာအတိုင်းအဝန်ကဒီစိန်ခေါ်မှုစာမေးပွဲမှာကြာရှုံးနေတယ်လို့ပြောကြားခဲ့တာပါ။တကယ်လို့အတူတကွလက်တွဲပြီးတိုက်ဖြတ်ဖို့မလုပ်ဘူးဆိုရင်လာမယ့်နှစ်တွေအတွင်းစီးပွားရေးကျဆင်းမှုတွေနဲ့အတူလူသန်းပေါင်းများစွာကိုဒီဗိုင်းရပ်စ်ကဆင်းရဲငတ်မှုစင်မှာဖြစ်ကြောင်းလည်းပြောပါတယ်။2019ဒီဇင်ဘာမှာတရုတ်နိုင်ငံကနေစတင်ခဲ့တဲ့ဒီယောဂါဟာကမ္ဘာတစ်လွှာနိုင်ငံပေါင်း210ကျော်ကိုပြန့်နှံ့သွားပြီးအခုဆိုလူပေါင်း39သန်းကျော်ဒီယောဂါအခုဆက်ခံနေရတာပါ။ဒီသတင်းပတ်သက်ချင်းပါတဲ့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ဩစတြီးယားနဲ့ဘယ်လ်ဂျီယံနိုင်ငံခြားရေးဝန်ကြီးနှစ်ဦးမှာ COVID-19 ကူးစက်မှုရှိကြောင်းတွေ့ရတဲ့အတွက်ဒီအစည်းအဝေးဟာဒီယောဂါကူးစက်မှုရှိစေတဲ့ပွဲတစ်ပွဲဖြစ်လာနိုင်ပါတယ်။ဩစတြီးယားနိုင်ငံခြားရေးဝန်ကြီးအလက်ဇန္ဒားရှလိုင်ဘတ်ဟာဘယ်လ်ဂျီယံနိုင်ငံခြားရေးဝန်ကြီးဆိုဖီဝီလ်မက်စ်နဲ့တနင်္လာနေ့လူဇမ်ဘတ်မှာကျင်းပတဲ့ EU နိုင်ငံခြားရေးကောင်စီဆွေးနွေးပွဲမှာမနက်စာစားသုံးချိန်ဘေးကင်းအတူရှင်ထိုင်ခဲ့ကြကြောင်းနဲ့ဒီပွဲကနေဝန်ကြီးရှလိုင်ဘတ်ဒီယောဂါကူးစက်ခံရတာဖြစ်နိုင်ကြောင်းဩစတြီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဝန်ကြီးမှာဒီယောဂါလက္ခဏာပြတာမတွေ့ရဘဲပုံမှန်ဆက်ရှင်းမှုလုပ်ရကနေအခုဆိုင်ခံရကြောင်းတွေ့ခဲ့တာလို့လည်းပြောပါလိမ့်။ဘယ်လ်ဂျီယံနိုင်ငံခြားရေးဝန်ကြီးဝီလ်မက်စ်ကတော့ဒီယောဂါလက္ခဏာပြနေတယ်လို့တန်တရားရှိတဲ့အတွက်တိကျခွဲနေပြီးနောက်တနေ့မှပဲအခုဆိုင်ခံရကြောင်းစမ်းသပ်အတည်ပြုချက်ရခဲ့တာလို့ပြောပါလိမ့်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမတ်စ်ကတော့ဒီယောဂါကူးစက်မှုမရှိကြောင်းနဲ့ဩစတြီးယားနိုင်ငံခြားရေးဝန်ကြီးနဲ့အနီးကထိတွေ့မှုမရှိကြောင်းလည်းဂျာမနီနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဆွေဒင်နိုင်ငံရဲ့ဝန်ကြီးကတော့ဒီဓာတ်ခွဲဆန့်တဲ့အဖြစ်မရမချင်းတိကျခွဲပြီးနေထိုင်မှာဖြစ်ကြောင်းပြောပါတယ်။ပြင်သစ်နိုင်ငံရဲ့ဝန်ကြီးကတော့အခုအယ်ဂျီးရီးယားခေတ်စဉ်ကိုတွားရောက်နေတာဖြစ်ပြီးကျတဲ့ပြင်းနေဓာတ်ခွဲဆန့်တဲ့မှုကနေအခုဆက်မခံရကြောင်းအတည်ပြုနိုင်ခဲ့တယ်လို့ပြောပါတယ်။ American သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောက်နှစ်ဦးရဲ့နောက်ဆုံးအခြေစကားစစ်ထုတ်ပွဲကို Tennessee City နဲ့ Nashville မှာအောက်တိုဘာ22ရက်ည9:00ကနေ10:00ခွဲကျင်းပဖို့စီစဉ်ထားတယ်လို့သမရရွေးကောက်ပွဲအကြိုစကားစစ်ထိုးပွဲကော်မရှင်ကတောက်ကြံနေမှာကြေညာပါတယ်။ Republican Party ကသမရဒေါ်နယ်ထရမ့်နဲ့ Democratic Party ကဒုသမရဟောင်းဂျိုးဘိုင်ဒန်တို့ဟာပထမဆုံးချင်းပါတဲ့စကားစစ်ထိုးပွဲတုန်းကလိုပဲအကြောင်းအရာ6ခုနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရကြမှာဖြစ်ပါတယ်။ဒီတစ်ခါရွေးထားတဲ့အကြောင်းအရာတွေကတော့ COVID-19 သွန်လှန်တိုက်ခိုက်တာ American မိသားစုတွေ American နိုင်ငံတွင်းကတခြားလူမျိုးစုဆိုင်ရာတွေအပြင်ရာသီဥတုပြောင်းလဲမှုဆိုင်ရာအမျိုးသားလုံခြုံရေးနဲ့ဥဆောင်မှုကဏ္ဍတွေဖြစ်ပါတယ်။ကဏ္ဍတစ်ခုအတွက်အချိန်15မိနစ်ပေးထားပါတယ်။ဥဆောင်ဆွေးနွေးမဲ့သူကတော့ NVC ရုပ်တံက Christine Welker ဖြစ်ပြီးကဏ္ဍတစ်ခုစီအတွက်သူကမိကွန်းတွေနဲ့စပြီးဖွင့်ပေးမှာဖြစ်ပါတယ်။ဒုတိယအချိန်စကားစစ်ထုတ်ပွဲကိုအောက်တိုဘာ15ရက်ကျတဲ့ပြင်းနေကတောင်းဟောပုံစံမဲဆန္ဒရှင်တွေရဲ့မင်းညံချက်ကိုဖြေကြားတဲ့အစီအစဉ်ပြုလုပ်ခဲ့တာပါ။သမ္မတ Trump က Florida ပြည်နယ်မိုင်အမီမြို့ကနေ NVC ရုပ်တံဌာနကတဆင့်ပါဝင်တယ်လို့တချိန်ထဲမှာပဲဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကလည်း ABC ရုပ်တံကနေတဆင့်ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကနေပါဝင်ပြီးမဲဆန္ဒရှင်တွေနဲ့ဆွေးနွေးပြီးမိန့်ခွန်းတွေကိုဖြေကြားခဲ့ကြတာဖြစ်ပါတယ်။ပထမကြိမ်စကားစစ်ထုတ်ပွဲကတော့စက်တင်ဘာ29ရက်နေ့ကကျင်းပခဲ့တာပါ။နာဂွန်နိုကာရာဘက်ဒေသအရင်းနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားစနေနေ့မှာနောက်ထပ်တိုက်ခိုက်မှုတွေတွေ့နေရတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာရခဲ့တဲ့ရုရှားဂျောင်းဝင်ဆန်ရတဲ့ပြစ်ခတ်ရစေးသဘောတူညီချက်ကိုချိုးဖောက်ကြောင်းတစ်ဖက်အပြန်အလှန်ဆက်ဆွဲနေကြတာကြောင့်တိုက်ခိုက်မှုအရှိန်ပိုပြီးမြင့်လာမယ့်အနေအထားဖြစ်နေပါတယ်။စနေနေ့အစောပိုင်းမှာဂန်ဂျန်မြို့ကိုအာမေးနီးယားက ဒုံးကျင်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ဆက်တန်းဦးကမနေ့တည်ဆုံးပြီး50လောက်ထဏ်ရာရခဲ့တယ်လို့အဇာဘိုင်ဂျန်အာဏာပိုင်တွေကပြောတယ်လို့အဇာဘိုင်ဂျန်တွေကပြစ်ခတ်မှုတွေပို့ပြီးလုပ်ခဲ့တယ်လို့လည်းအာမေးနီးယားတွေကဆက်ဆွဲပါတယ်အာမေးနီးယားနိုင်ငံရဲ့နေရာနှစ်နေရာကနေပြစ်ခတ်ခဲ့တဲ့ဒုံးကျည်တွေဟာမြို့ကြီးနှစ်မြို့ကိုထိမှန်ခဲ့တယ်လို့အဇာဘိုင်ဂျန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။အာမေးနီးယားကာကွယ်ရေးဝန်ကြီးကတော့ဟောက်မန်ကြောင့်ညှင်းဆိုလိုက်ပြီးနာဂန်နိုကရဘတ်ဒေသတွေကလူဦးရေထူထပ်တဲ့နေရာတွေကိုအဇာဘိုင်ဂျန်တပ်တွေကဆက်ပြီးပြစ်ခတ်နေတယ်လို့ဆက်ဆွဲလိုက်ပြီးဒီတိုက်ခိုက်မှုတွေကြောင့်အရက်သား3ဦးသေဆုံးခဲ့ရတယ်လို့ပြောပါတယ်။
အတန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12133ညဘိုင်းလိုမီတာ40 kHz 8133ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနေ့ခင်ဗျူရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်နှင်းစီပါတီလို့လူသိကြတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ကိုဖျက်သိမ်းလိုက်ကြောင်းပြောင်းစုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ18ရက်မှာကြေညာပါတယ် UDP ပါတီဟာနိုင်ငံရေးပါတီများမှတ်ပုံနေခြင်းဥပဒေပုံမှန်12နဲ့ပုံမှန်15ပုံမှန်ခွဲတွေအရပါညီစွန်းကြောင်းစီစစ်တွေ့ရှိရတဲ့အတွက်နိုင်ငံရေးပါတီမှတ်ပုံတင်ခြင်းပုံမှန်12နဲ့အညီ UDP ကိုနိုင်ငံရေးပါတီအဖြစ်ကနေပယ်ဖျက်လိုက်ကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလသိန်းလက်မှတ်နဲ့ကြေညာခဲ့တာပါပါတီကိုအခုလိုဖျက်သိမ်းလိုက်တဲ့အတွက် UDP ပါတီကိုကိုစားပြုဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်ထားတဲ့လွှတ်တော်ကိုယ်စားလှယ်တောင်းတွေဟာလည်းရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ခွင့်ရှိတော့မှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါတယ်။နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်ခေါ်စကုံစုံဆောင်ခေါ်မိုက်ကယ်ဟွာဟူးဟာစီဝိုင်းကုမ္ပဏီများအဲ့ဥတွေကိုချိုးဖောက်ခဲ့မှုနဲ့1998မှာထောင်ဒဏ်6နှစ်ကြားခံခဲ့ရပါတယ်။1999မှာမန္တလေးဥပိုလ်ထောင်ကနေထွက်ပြေးလွတ်မြောက်ပြီးကနေဒါနိုင်ငံကိုရောက်ရှိသွားတာပါ။အဲ့လိုထောင်ပြေးမှုအတွက်ပုံမှန်224ရာအော်တိုဝါလာဇမ်းပိုင်းမှာသူ့ကိုဖမ်းဆီးပြီးစစ်ဆေးခဲ့ရမှာတရုတ်နိုင်ငံကနေမြန်မာနိုင်ငံထဲကိုကျပ်ငွေ16ဘီလီယံကျော်တရားမဝင်လွှဲပြောင်းခဲ့တာပေါ်ပေါက်ခဲ့ကြောင်းသမရယုံပြောခွင့်ရဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါဟာ2014ငွေမဲခွာချမှုတပ်ဖြတ်ရေးဥပဒေပုံမှန်43နဲ့လည်းညီစွန်းနေကြောင်းပြောပါတယ်။ဒါတွေကိုအမြန်စစ်စစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအရေးယူနိုင်ဖို့တင်ပြထားကြောင်းလဲဥစော်တီကပြောခဲ့တာပါ။ကိုဗစ်ရောဂါပိုးရှိမှုရှိအမြန်စစ်နိုင်မဲ့ Antigen Test Kit 95,000 ကိုတောင်ကိုရီးယားနိုင်ငံကမြန်မာနိုင်ငံကိုလှူဒန်းခဲ့တဲ့အတွက်မြန်မာပြည်သူတွေကိုအရင်တက်ပို့ပြီးစစ်ဆေးပေးနိုင်တော့မှာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကစနေနေ့မှာပြောကြားပါတယ်။ကိုရီးယားနိုင်ငံကပူးပေါင်းဆောင်ရွက်ရေးအေဂျင်စီကိုအီကာကလှူဒန်းတဲ့အမေရိကန်ဒေါ်လာ5သိန်းတန်ဖိုးရှိဆေးစစ်ကိရိယာလွှဲပြောင်းပေးအပ်တဲ့အခမ်းအနားမှာဒေါက်တာမြင့်ထွေးကအဲ့ဒီလိုပြောကြတာပါ။တောင်ကိုရီးယားတန်အမတ်ကြီးမစ္စတာလီဆန်ဟွာကတဆင့်မြန်မာနိုင်ငံကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကိုပေးအပ်တဲ့ဆေးစစ်ကိရိယာလွှဲပြောင်းပေးမှုအခမ်းအနားကိုရန်ကုန်ဆေးသုတေသနဦးစီးဌာနမှအွန်လိုင်းကတဆင့်အော်တိုဘာ18ရက်ကပြုလုပ်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံအခြေစိုက်ကုမ္ပဏီတွေနဲ့လူမှုအဖွဲ့အစည်းစုစုပေါင်း22ဖွဲ့ကဒေါ်လာ 2.5 သန်းကျော်ဖို့ရှိတဲ့ဆေးပစ္စည်းကိရိယာတွေနဲ့ဓာတ်ကွဲပစ္စည်းကိရိယာတွေကိုလည်းပံ့ပိုးပေးနေတာဖြစ်ပါတယ်။အော်တိုဘာ18ရက်ညဂျမအီဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း 3,000 ကျော်နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ838ဦးရှိသွားပြီဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဆေးရသဘုံမှုကျူးလွန်သူတွေအဖြစ်အိန္ဒိယနိုင်ငံတွေကရှုမြင်ထားတဲ့ဂျပန်စစ်တီတွေကိုအမှတ်တရဂုဏ်ပြုထားရာအငင်းပွားဝယ်ရာစုခုနှစ်ဖျားချောင်းကိုဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကမာဆာကာကီဆိုတဲ့တစ်ပင်တစ်ပင်ကိုစောင်းဦးရာသည့်ပွဲတော်အတွက်ဒီဖျားချောင်းကိုလှူဒန်းခဲ့တာဖြစ်ကြောင်းဖျားချောင်းတာဝန်ရှိသူကပြောပါရယ်ဂျပန်ထိပ်တန်းနိုင်ငံရေးကောင်းဆောင်တွေဒီဖျားချောင်းကိုသွားရောက်ဂါရဝပြည်တိုင်းအင်းနီးချင်းတရုတ်တောင်ကိုရီးယားနိုင်ငံတွေကဂျပန်ကောင်းဆောင်တွေရဲ့လိုရက်ကိုအမြဲတမ်းရှုတ်ချလိရှိတာပါဒီရာစုခုနှစ်ဖျားချောင်းမှာစစ်အတွင်းတည်ဆုံခဲ့တဲ့ဂျပန်လူမျိုးစုအများစုပါဝင်တဲ့စစ်တီနှသန်းခွဲရဲ့အမိမွေးရဲ့ကြာဆုံးတဲ့နေရာတွေကိုဖော်ပြထားပြီး19ရာစုနှောင်းပိုင်းကစလို့ဂုံပြူထားသလိုဒုတိယကမ္ဘာစစ်ပြီးနိုင်ငံကခုံရုံးကစစ်ရာစုဘုကောင်တွေအဖြစ်သတ်မှတ်ခဲ့တဲ့ဂျပန်စစ်တပ်ထိပ်တန်းခေါင်းဆောင်တွေနဲ့ထင်ရှားတဲ့နိုင်ငံရေးသမားတွေကိုလည်းဂုံပြူထားပါတယ်။ဝန်ကြီးချုပ်ယောရှိဟီတဲ့ဆူကဟာဗီယက်နမ်နဲ့အင်ဒိုနီးရှားကို၄ရက်ကြာခီးဒီနေ့တနင်္ဂနွေနေ့မှာစတင်မှာဖြစ်ပြီးအဲ့ဒီမတိုင်ခင်အခုလိုရာစုခုနှစ်ဖျားချောင်းကိုဂုံပြူလက်ဆောင်ပေးဖို့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူလူနာ 6,200 အောင်ကျော်အထိထပ်တိုးလာပြီးနောက်ကိုဗစ်ကာကွယ်ဆေးအဆင့်ဆင့်ဖြစ်ပြီးဆိုတာနဲ့ဦးစားပေးအဖြစ်သတ်မှတ်ထားတဲ့နိုင်ငံသားတန်300လောက်ကိုကာကွယ်ဆေးထိုးပေးသွားမယ်လို့အိန္ဒိယသတင်းတွေကရေးကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။ကာကွယ်ဆေးထိုးပေးမဲ့ဦးစားပေးစီးရင်နှန်းမှာဂျမားရေးဝန်ထမ်းတန်ရှင်ရေးလုပ်သားရဲတပ်ဖွဲ့ဝင်တွေနဲ့ယောဂအခမ်းရှိတဲ့တကြီးရွယ်အိုတွေပါဝင်တယ်လို့ Times of India သတင်းစာမှာဖော်ပြပါတယ်။ဒီလိုကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ဟာရာရတဲ့အဆင့်မှသာရှိသေးပြီးပထမအတုံးမှာနိုင်ငံလူဦးရေရဲ့2300ခန့်လုံးကိုထိုးပေးဖို့ရည်ရွယ်ထားပါတယ်။ဒီအစီအစဉ်ဘယ်တော့တကယ်စမယ်ဆိုတာကိုအောက်တိုဘာလကိုနိုဝင်ဘာလတည်းကြေညာမယ်လို့သတင်းကဆိုပါတယ်။ရွေးချယ်ထားသူတွေအတွက်ကာကွယ်ဆေးတန်း630ခုခန့်မှန်းထားပါတယ်။နောက်နေ့ဇူလိုင်လထဲမှာအိန္ဒိယပြည်သူတန်း250လောက်ကိုကာကွယ်ဆေးတန်း500လောက်ထိုးဖို့မျှော်လင့်ထားကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးကလည်းဒီလအစောပိုင်းမှာပြောခဲ့ပါတယ်။ဗီဒီယိုရဲ့တင်းငွေနေမနေခင်သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရပါပါခင်ဗျာ
။ COVID-19 ကပ်ဘေးကာလအတွင်းပြည်ပရောက်မြန်မာနိုင်ငံသားတွေဌာနေပြန်ရေးအခက်ကြုံရစေအခြေအနေတွေကိုစူးစီးတင်ပြပါမယ်။ကျွန်မတင်ကြီးထိုက်ပါ။ COVID-19 ကာလအတွင်းအလုပ်ကိုင်ခွင့်လန်းနေလာတဲ့ထိုင်းနိုင်ငံကနေမြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သားတွေဌာနေပြန်လာလိုပေမဲ့ခီးသွားဖို့အခက်ကြုံနေကြရတာဖြစ်ပါတယ်အထူးသဖြင့်ထိုင်းရောက်တရားမဝေရွှေ့ပြောင်းအလုပ်သမားတွေအတွက်ခီးစည်းရိမ်မတက်နိုင်တာဖြစ်တယ်လို့ဒီအပိုင်းအတွင်းကပဲထိုင်းနိုင်ငံကနေပြန်လာတဲ့မအေးထွန်းက VOE ကိုပြောပါတယ
်ပန်ကောင်းကနေနဝတီဖက်ပြန်မယ်ဆိုရင်ကားခါ4000အနည်းဆုံးက4000မှာဒီချက်လည်းများနိုင်တယ်ဒါပေမဲ့ပန်ကောင်းကနေမဲဆိုင်ဖက်ပြန်မယ်ဆိုရင်အနည်းဆုံး8000လို့သားတယ်ရှင်လန်စီရအရင်ကုန်လည်းမှဟောညီမ4000တုံးခဲ့ချက်နီနီလေးပဲအဲ့မှာနီနီလေးကနေလာတာအာ4000တုံးခဲ့ရ
မအေးထွန်းကရှမ်းပြည်မြောက်ပိုင်းကနေထိုင်းဘက်မှာတရားမဝင်သွားရောက်အလုလုသူပါတရားမဝင်ရွှေ့ပြောင်းနေအတွက်နေဆက်ကိုရောက်လာခြင်းတန်ယုံဘက်ကအပြည့်အဝကူညီပေးတယ်လို့လည်းသူကပြောပါတယ
်ဒီနေဆက်ကိန်းနာရောက်လို့ရှင်တန်ယုံဘက်ကနေပြီးတော့ကောက်မမထားတယ်သူအဖက်ကတော့အဆင်ပြေတယ်ဒါပေမဲ့ကိုယ်ကနေတင်လာဖို့ကြတော့တရားဝင်ဟိုဘာခါမှမရှိတဲ့လူတွေကြတော့အမခက်ခဲတယ်ရှင့်။ဘာဖြစ်လဲဆိုတော့သူတို့ကတန်ရုံကကိုယ့်အစီအစဉ်နဲ့ကိုပြန်ခဲလို့ပြောတော့နှမ်းမှာအစစ်ဆေးတွေရှိမှတော့ရတယ်ပြီးလို့ရှိရင်အထောက်ထားမရှိတဲ့ခါကြတော့ကားတွေပါတွေငားတော့သူတို့ကအောက်လမ်းလိုမျိုးချင်းနေတော့အဆန်ပို့ပေးရတယ်မှာဟိုအလို့အစင်မပြေတဲ့လူတွေဆိုရင်မပြန်နိုင်ဘူးပြန်ချင်နေမဲ့အဆန်မရှိဘူးမှာ
ဒါကထိုင်းရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အခြေအနေပါမလေးရှားရောက်မြန်မာလုပ်သားတွေအတွက်တော့အခက်အခဲတွေကပိုပြင်းများပါတယ်အစိုးရကစီစဉ်တဲ့ကယ်ဆယ်ရေးလေယာဉ်ခီးစဉ်နဲ့လိုက်ပါခွင့်ရဖို့အတွက်စောင့်ဆိုင်းနေရသူအများအပြားရှိပါတယ်မလေးရှားကမြန်မာလူမှုကူညီရေးအသင်းကဦးဆန်းဝင်းကတရားမဝင်မြန်မာလုပ်သားတွေဌာနေပြန်ရေးအခြေအနေကို VOA ကပြောပြပါတယ
်မလေးရှားနိုင်ငံကိုထိုင်းနဲ့စပ်ကျွန်တော်ကထိုင်းနဲ့စကားဒီကိုအောက်တန်းလို့ခေါ်တဲ့နေရာနဲ့ပုံဝင်ပြီးဒါပြီးအလုတ်လုတ်ချတယ်ပေါ့အဲ့ဒီအလုတ်လုတ်ချတဲ့လူတွေထဲမှာလည်းဒါတရားတော့တရားမဝင် over stay လို့ခေါ်တာပေါ့ကျွန်တော်တို့ပြီးခဲ့တဲ့ဒီအေးဟို15ရက်နေ့ကဆိုရှင်တနင်္ဂနွေအစိုးရညနေချက်အရဆိုရှင်အားလုံးပေါင်းသူတို့ဒီ65ယောက်ပဲပါတယ်လူ1000ကျော်စည်ရင်းပြထားရတယ်ရတယ်ဒီပေါ့အဲ့ဒီဆောက်ကတနင်္ဂနွေအစိုးရညနေချက်အရအေး65ယောက်ထဲမှာဟိုမလေးရှားအစိုးရပုံမှန်အဖြစ်တန်ကြီး3000တရာတတ်မှတ်ထားတော့လေသူတို့ကိုနိုင်ငံအစိုးရညီနိုင်ရုံတော့တပြားမှပေးစရာမလိုဘူး။တပြားမှပေးစရာမလိုဘူး။လေရင်နှမတ်ခုတည်းပဲပြေးပြီးကျွန်တော်ပြန်သွားရတာပါဟုတ်ကဲ့။25ရက်နေ့ရ
။မလေးရှားမှာတရားဝင်အလုပ်လုပ်နေသူတွေတဲမှလည်းဌာနေပြန်နိုင်ရေးအတွက်အစိုးရရဲ့လေရင်ခီးစဉ်လိုက်ပါခွင့်ရဖို့စောင့်ဆိုင်းကြရတာပါ။မြန်မာရွှေ့ပြောင်းအလုပ်သမားတွေအများစုအလုပ်လုပ်တဲ့မလေးရှားနဲ့ထိုင်းနိုင်ငံတည်းမဟုတ်ဘဲစင်ကာပူရောက်မြန်မာတွေလည်းဌာနေပြန်နိုင်ဖို့စောင့်ဆိုင်းနေကြရပါတယ်။စင်ကာပူကအင်ဂျင်နီယာကိုတိုးကျွယ်အောင်ပြောပြထားပါတယ
်။ Relief flight တွေတော့ရှိတယ်။တမန်တန်ကြီး Relief flight ။ဒါယုံမှာတန်းစီရ
။ပြီးခဲ့တဲ့တောက်ကြံလေးက22ချိန်မြောက်ကယ်ဆယ်ရေးအစီအစဉ်အနေနဲ့စင်ကာပူကနေမြန်မာလေယာဉ်ခီးစဉ်အတွင်းမြန်မာနိုင်ငံသား150လိုက်ပါခဲ့ပါတယ်။အခုလာမဲ့23ရက်နေ့တောက်ကြံနေ့လေယာဉ်ခီးစဉ်လိုက်ပါခွင့်ရသူ300ရဲ့အစည်းအဝေးကိုလည်းစင်ကာပူမြန်မာတန်ယုံကထုတ်ပြန်ထားပါတယ်။ COVID-19 ဖြစ်ပွားမှုများနေတဲ့မြန်မာနိုင်ငံက နိုင်ငံတကာလေးကြောင်းခီးစင်တွေရက်ဆိုင်ထားတာနဲ့အတူပဲထန်နေပြန်လို့တဲ့နိုင်ငံသားတွေအစိုးရရဲ့ကေဇယ်ရေးလေရင်ခီးစင်တွေကိုအားကိုးနေကြရတာပါတရားဝင်ရောတရားမဝင်ပါတိမ့်ချလှုပ်လှုပ်နေတဲ့ထိုင်းနဲ့မလေးရှားပါဝင်ကမ္ဘာတဝန်းရောက်နေတဲ့မြန်မာနိုင်ငံသားတွေကြားထန်နေပြန်လို့သူအများပြရှိပေမဲ့အရေးအတွက်ဘယ်လောက်ရှိလဲဆိုတာကတော့အတိအကျမသိရပါဘူးရှင်
ပြင်းစင်နိုင်ငံပါရီမြို့တော်အနီးမှာကျောင်းဆရာဆမ်ယယ်ပတ်တီဟာတမန်တော်မိုဟာမက်ရဲ့အငင်းပွားပွဲကတွန်းရုပ်ပုံကိုစာသင်ခန်းထဲမှာပြသတာခဲ့ပြီးရပိုင်းအတွင်းမှာပဲရရဲစဲစဲခေါင်းဖြတ်တက်ခံရပါတယ်။မော်စကိုကကျောင်းရွှေ့လာသူချက်ချင်းလူမျိုးအသက်
江派代表也有不得一样是，原方说各个表话嘞，比如一定要理解Brian Parry牛肉啊，比不他的这种叫表话没，叫么叫什么话？但他平时内容嘛，得了一段独家性，撇破了江派话的那逆流到打开门撇破了，得了没别个弄啊呗，有讲各种麦子人，这里有麦子人带去嘛，独家要要说说打出看个哑巴的嘞，不撇把文的撇不了，江派打开门撇。
ပြင်းတဲ့အစွာကင်တွင်နေရပါ။တန်တရားရှိသူရဲ့မိသားစုပါဝင်လူများပြားကိုလည်းစုံစမ်းစစ်ဆေးနေပါလေ။ကောင်းချက်ခံထားရတဲ့အလေရန်သမိုင်းဆရာရဲ့ရုပ်လမ်းကိုပါရီမျိုးတော်ဆင်ခြေဖို့ကွန်ဖရင့်ဆောင်အော်နော်ရီရဲ့ရက်ွက်မှာတွေ့ရှိခဲ့ရပြီးသိမကြခင်ပါပဲ။ပြစ်မှုကျူးလွန်တယ်လို့ယူဆရသူဟာရဲရဲပြစ်ခတ်မှုကြောင့်သိဆုံးသွားပါတယ်။သူဟာဖျားသခင်ဒီအမြင့်မြတ်ဆုံးလို့အဓိပ္ပာ င်းနေတာဆိုပါတယ်ဖြာလီအဘဒူမဂ္ဂဇင်းမှာဖြံပြန်ဖော်ပြထားတဲ့တမန်တော်မိုဟာမက်ရဲ့ကတ်တွန်းတွေကိုစာသင်ခန်းထဲမှာဖော်ပြခဲ့တဲ့အတွက်စက်ဖြတ်တာဖြစ်တယ်လို့အဲ့ဒီတန်တရားရှိကြီးကသူရဲ့ Twitter မှာဖော်ပြထားပါတယ်အဲ့ဒီကတ်တွန်းကြောင့်ပဲ2015ရုံးကအကြမ်းဖက်မှုတွေအများများဖြစ်ပေါ်ခဲ့ပြီးအဲ့ဒီအမှုတွေကိုအခုအချိန်ကြီးပါရီမြို့တရားရုံးမှာကြားတာဆစ်ဆင်းနေတုန်းဖြစ်ပါတယ်ဒီစက်ဖြတ်မှုကအစ္စလာမ်အကြမ်းဖက်တိုက်ခိုက်မှုတွေမပတ်ပြောက်သေးဘူးဆိုတာကိုပြသနေတာဖြစ်ပြီးလူလာစွာသဘောထားဖို့ထုတ်ခွင်းကိုတိုက်ခိုက်ဖို့ကြိုးပမ်းသူတွေဘယ်တော့မှအံဝဲရနိုင်မှာမဟုတ်ဘူးလို့ပြင်းထန်သမရအီမန်နီယယ်ဘာခွန်ကအခုလိုပြောကြားသွားပါတယ
် a été assassiné aujourd'hui parce qu'il enseignait parce qu'il apprenait
une conférence en arrivé il y a quoi là lui là ထိုင်နေကြပါတယ် verset de croire Charlie Abdul Kadong ကိုမပြတ်တတ်ခင်မကြည့်ခြင်းတဲ့လူတွေအပြင်ထွက်နေခြင်းနေနိုင်တယ်လို့သူတို့ဆရာကအတူတင်ပြောကြခဲ့ကြအောင်ဒီရက်တပည့်တွေကပြောကြပါတယ်။သူပို့ချနေတဲ့သင်ခန်းစာကတော့ free expression လူလက်စွာသဘောထားထုတ်ဖော်ခွင့်သင်ခန်းစာဖြစ်ပါတယ်။သို့တော်လည်းကျောင်းသားမိဘအများအပြားကတော့ဒီအတွက်စိတ်ပျက်မိကြောင်းလူမှုကွန်ရက်မီဒီယာတွေမှာဖော်ပြနေကြပါတယ်။ကျောင်းဆရာများသမဂ္ဂပုဂ္ဂိုလ်တွေကတော့ဒီဖြစ်ရတဲ့စိတ်ပျက်ဝန်းနေရကြောင်းအဲ့ဒီကတယောက်ဖြစ်တဲ့ John Revie ကြီးကဆိုရင်ဒီဆရာကသူ့လူကိုသူ့လူနေုံနဲ့အသက်ခံရဆိုတာအင်တာထိလန့်စရာကောင်းတယ်လို့အခုလိုပြောပါတယ်။
C'est effrayant de se dire que
on va tenir
automatiquement les gens vont faire un lien automatique
les gens ont mis des partis à parler terrible ça lui alors son yeux voilà bon puis dit soura et à quand il y a nien chin lune le puis ban ya là ဖြစ်ပါတယ်နောက်လာကြရင်တော့အငင်းဘောဘွယ်ဖြစ်တဲ့ radical islam islam အယူဝါဒအစွန်ရောက်မှုတိုက်ချေရေးဥပဒေကိုပြင်သစ်ပါလီမန်မှာဆွေးနွေးကြဖို့ဆီနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အစားအစာရှာပါတာကနိုဝင်ဘာ၈ရက်နေ့မှာကျင်းပတော့မယ့်အထွေထွေရွေးကောက်ပွဲပင်စင်ရမှာအနောက်ရှက်ဖြစ်စေတယ်လို့ကိုယ်စားနေကဆိုပါတယ်
။သိဝင်စားမှုအားနေတယ်တရှိတွေကဥမာကိုဘယ်မှာမဲထည့်ရမလဲမဲရှင်းမှာပါသလားမပါဘူးလားဆိုတာတော့မှတရှိတွေကမသိဘူး။အဲ့လိုဆင်ရှိတယ်ဒါပေမဲ့အခုဘလောက်မှကိုနော်ဟိုပါပေါ့CSO ပြောမလားအဲ့လိုဟာဒီလူငယ်တွေကတော့ဒါ၁၄ရက်နောက်ဆုံးအာဆိုတော့ဒါလူငယ်တွေကတော့ဒါလှုပ်ရှားပေးနေတယ်မဲအကယ်လို့ဒါရွေးကောက်ပွဲဖြစ်နေဆိုရင်တော့မဲထည့်လို့ရအောင်သူတို့အသိပညာပေးလဲဟောမဲရှင်တွားကြည့်ပြီးဗလားဒါမှမဲထည့်ရမလဲဆိုရင်ဟာဒီအသိပညာပေးလေတော့လိုက်လုံနေတာတော့တွေ့တယ
်ကိုဇာနေကတော့2015ရွေးကောက်ပွဲကလေးကမဲပေးဖို့ကိုစိတ်ဝင်စားပါဘူးချင်းပင်နယ်ကလူတွေဟာဘေးအချင်းဆက်ဖြစ်နေလို့ဒီတွေစစ်မတုံနဲ့အေးအေးရစ်စစ်ပွဲတွေအပြင်ရန်ကုန်ပြည်ရင်ဘိုးတွေ့လူနာအများဆုံးဖြစ်ခဲ့ရယ်အင်းနေချင်းရခိုင်ပင်နယ်ကနေကိုရိုနာဗိုင်းရပ်စ်ကိုဆက်ခံရမှာကိုပဲပိုးစိတ်ပူကြရဲလို့သူကထပ်ဆောင်ပြီးပြောပါရယ်ချင်းပင်နယ်တောင်ပိုင်းမင်းတမြုတ်ကနိုဝင်ထွေးကတော့ဂျမန်ရေကဆိုင်နေတဲ့ကာလမှာရွေးကောက်ပွဲရဲ့ဆွေးဆင်ခြင်းနေပါရယ
်ခုချိန်မှာ COVID-19 ဖြစ်နေတဲ့ကာလဆိုတော့ပါကြည့်ပြဟိုပေါ့ကျမအနေနဲ့ပေါ့နော်ဟိုနောက်ဆုံးစီစဉ်နေပြီးတော့မှကမ်ပိန်းကလောက်လဲနောက်ဆုံးစီစဉ်နေပေါ့နော်ပြီးတော့မှဒီလိုအရက်နဲ့ပေါ့နော်ရန်ကုန်မက်ဆေ့ချ်ပေါ့နော်မင်းတက်အနေနဲ့မဟုတ်ခွနဲ့တခြားဒီမြန်မာနိုင်ငံအနေနဲ့ပြောရဲဆိုလဲယောဂအရက်နဲ့အချိန်ဆိုးတဲ့ပေါ့နော်ဒီလိုဆိုးနေတဲ့ချိန်မှာမဲထည့်ရမယ်ဟိုကနောက်ပေါ့နော်ဟိုအမတ်ကြီးအနေနဲ့တခြားကိုအမတ်သူတို့ကမ်ပိန်းကသူလည်းမဲဆွဲချင်မှာပဲလေအော်သူကလည်းသူတို့ရတဲ့အခွင့်အရေးကိုသူတို့အသုံးချချင်မှာပဲပေါ့နော်အဲဆိုတော့ပြီးတော့အတိအကျကျွန်မမလုပ်ဖြစ်ချင်တာကတော့ဟိုလေးချက်တယ်နော်မြို့ထဲမှာထည့်ထည့်ပွားတဲ့ဟာပေါ့နော်အဲအပိုင်းကိုမလုပ်ဖြစ်စမို့ပထုလဲအဲ့အချိန်မှာပဲလူတွေကဟိုးလဲပို့ကူးလွယ်တယ်ပေါ့နော်
မင်းတမျိုးဒေတာခံဖြစ်တယ်လို့စေတနာဝန်ထမ်းလေးလုံးနေတယ်။သူမကလေဒေတာရဲ့အခြေအနေတွေကိုနားလေတယ်လို့ဖွင့်ပြမှုနေတဲ့သူမတို့ဒေတာမှာအကြောင်းကြောင့် COVID-19 ရောဂါကိုစစ်နှုန်းမြင့်လာမှာကိုဆိုရင်းနေပါရယ်။အောက်တိုဘာလ10ရက်နေ့စည်ရင်အရာချင်းပင်နယ်မှာ COVID အတည်ပြုလူနာ40ကျော်ရှိပြီးသေဆုံးသူတော့မရှိသေးပါဘူး။စောင့်ကြည့်လူနာ50ကျော်နဲ့ Quarantine Center 28ခုမှာ Quarantine ဝင်နေရသူက300ကျော်ရှိနေပါရယ်။ဒီလိုအခြေအနေတွေကြားမှာရွေးကောက်ပွဲကိုမရွေးဆိုင်ပေမူလအစီအစဉ်အတိုင်းဆက်လက်ကျင်းပမယ်ဆိုရင်တော့ချင်းပင်နယ်ကမင်းစနက်ရှင်တွေရဲ့မင်းပေးမှုအခြေအနေဟာ2015ရွေးကောက်ပွဲထက်ပိုမိုညွန့်နေသွားနိုင်တယ်လို့ဒေတာတွင်အရက်ဖက်အဖွဲ့အစည်းများကခန့်မှန်းနေကြပါတယ်2020ပါတီဆုံးအထွေထွေရွေးကောက်ပွဲအတွက်ချင်းပင်နယ်မှာမင်းစနက်ရှင်333,698ရှိတယ်လို့
ချင်းပင်နေရွက်ကောက်ပွဲကိုမစင်ယုံခွေဖိုးပြတ်ချက်အရသေးရပါတယ်။မဲယုံအရေးတွဲကတော့2015ရွေးကောက်ပွဲတုန်းကမဲယုံ1031ယုံသာရှိခဲ့ရကနေ1134ယုံထိထပ်တိုးလာပါတယ်။2015တုန်းကရွေးကောက်ပွဲမကျင်းပတဲ့နေရာမရှိဘဲပြည်နယ်လုံးကျွတ်ကျင်းပခဲ့ပြီးမဲပေးခွင့်ရှိသူအလုံးရဲ့85ရက်ခိုင်နှုန်းအထိမဲပေးခဲ့ကြပါတယ်။ဒီနေ့မှလည်းချင်းပင်တွေကမြုပ်နေ5ခုလုံးမှာကျင်းပသွားမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ချင်းပင်နေရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကမင်းစနက်ရှင်တွေရဲ့လုံခြုံရေးအတွက်အမှတ်ခံတယ်လို့ဆိုပါမယ်။အများစုကတော့မင်းယုံကိုတွန်းရင်ကိုရိုနာဗိုင်းရပ်စ်ကိုခံရနိုင်တယ်လို့ခံစားနေရကြပါတယ်။စစ်တနဝန်ထမ်းကိုမုံနိုးက
ကိုဗစ် -19 second wave ကတာပွေနေအောင်တော့အနေဖုံးတော့ဟိုဒီကျမယုံဝင်ဌာနကထုတ်ပြန်လိုက်တဲ့ဒီရှောင်းရန်ဆောင်းရန်အချက်တွေကိုကျွန်တော်တို့နားလိုက်နာဖို့ပေါ့နော်ပြီးတော့မှဟိုဒီဟိုမှာလူစုလူဝေးချောင်းတာတို့အဲ့ဒါတွေကိုတို့တင်းတယ်တကယ်လို့ဒီလူမျိုးဥပဒေမလိုက်နာဘူးဆိုရင်တော့ဒီတက်ဆိုင်ရာဌာနကနေပြီးတော့မှအရေးယူတာအရေးယူတဲ့အပိုင်းတွေဆောင်ရွက်လိုက်ရင်တော့နည်းနည်းဒီ second wave ကဒီကိုဆက်မှုထိန်းချုပ်နိုင်မလားပေါ့နော်
ချင်းပင်နေရွက်ကောက်ပွဲကော်မရှင်အဖွဲ့ခွဲကတော့ကိုဗစ်ကာလအတွင်းမေးပေးချမယ်မင်းစနက်ရှင်များအစဉ်တပြေမေးပေးနိုင်အောင်မင်းယုံတွေကတဆင့်ယောဂဘိုးကိုစက်မှုမဖြစ်အောင်ဂျမ်းမာရေးဌာနနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်လို့သိရပါတယ်ချင်းပင်နေကော်မရှင်အဖွဲ့ခွဲရဲ့ Secretary ဦးလင်းကျော်က
ကျွန်တော်တို့ဘက်ကတော့မင်းယုံဘိုင်းနဲ့မင်းယုံတော်ဝန်ထမ်းဆောင်မဲ့လူဘိုင်းကိုပြင်ဆင်တာပေါ့နော်ဒီပြည်စီအပိုင်းကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ထောက်ပံ့မှုပေါ်မူတည်တာပေါ့။တော့ကျွန်တော်မဲယုံဟိုကမဲဆန္ဒရှင်တရားအောက်ရှိတဲ့မဲယုံနေဆိုလို့ရှိရင်တော့ဟိုပုံမှန်အတိုင်းအဆိုင်တစ်ဆိုင်နဲ့ပေါ့ဒါကတော့မြန်သွားတာ။အဆိုင်တစ်ဆိုင်နဲ့သွားလိုက်မယ်။တရားနဲ့900ကျားဖြစ်သွားတဲ့မဲယုံနေဆိုလို့ရှိရင်တော့ကျွန်တော်တို့ကအခန်းကျယ်တဲ့ဟာတွေဦးစားပေးပြီးတော့ရွေးတော့တယ်။အဲကောင်ကျတော့အဆိုင်တစ်ဆိုင်နဲ့သွားတော့မှာပေါ့။ဟုတ
်ကဲ့။
အဆိုင်တစ်ဆိုင်ဆိုမြန်မြန်လွယ်လွယ်ကူကူလေးဝင်လို့ရမယ်။မြန်မြန်ဆိုတာလည်းပေးပြီးဖြစ်မှာ။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းမေးပေးရမယ့်နေ့မှာအခက်ခဲမဖြစ်အောင်မင်းစည်းမှပါမပါအလိုင်းကနေလည်းကြည့်ရှုနိုင်တယ်လို့ပြောပါမယ်။ချင်းပင်တွေကမင်းစနက်ရှင်တွေအတွက်တော့ဖက်စစ်မင်းနဲ့အင်တာနက်ကိုအကန့်အသတ်နဲ့သာရနိုင်တဲ့အတွက်အခက်ခဲတွေရှိနေပါတယ်။ COVID-19 ကာလမှာဝင်ရောက်ရှင်ကြံမဲ့ကိုယ်စားလှယ်လောင်းတွေကလည်းစီးရီးစင်းဖို့အခက်ခဲရှိနေပါတယ်။ချင်းပင်နေဖလန်းမြုံနေကနေအမျိုးသားလွတ်တော်အမတ်နေရအတွက်ဝင်းရုပ်ရှင်ကျမဲကိုစလေလောင်းချန်းဥလန်းကတော့
ရပောင်း29ရက်ကျော်လောက်ပဲကျန်တော့တဲ့အနေထားမှာအားထည့်ပြီးတော့လုပ်ရမယ့်အနေထားမှာတတိထားတင်တဲ့တတိပြုရမယ့်ကိစ္စကကိုဗစ်ကိစ္စဖြစ်နေတော့ကျွန်တော်တို့တွေလည်းထိန်းလုပ်ရပါတယ်ဒီစီယုံကြီးမဲဆိုစီယုံကြီးဆိုတာကအဓိကတော့မဲမပေးမေးပေးမမအောင်ဒီ voter education တွေကိုကျွန်တော်တို့အဓိကအဖြစ်လဲပြောရတဲ့အနေအထားတွေတက်ရောက်နေတဲ့အတွက်ကြောင့်ဒီပြည်သူလူထုကတော့ဘယ်သူမေးပေးမယ်ဆိုတဲ့ဟာကိုတွေကိုသူတို့စိတ်ထဲမှာစိတ်ချင်းလင်းတီထားပြီးဖြစ်ပြီးလို့ကျွန်တော်ယူဆပါတယ်သူတို့မေးပေးမမအောင်လို့ပဲသူတို့ကျွန်တော်တို့ဂယူဆိုင်ပြီးတော့ဟိုလမ်းပြပေးဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
တတိယလှိုင်းမှာလက်ရှိမှာပြန့်နှံ့နေတဲ့ COVID-19 virus ဟာမျိုးရိုးဗီဇပြောင်းသွားတဲ့ပိုးဖြစ်နေလို့ကိုယ်စက်နှုံမြန်ဆန်းနေလို့ဂျမိုင်းရင်းနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုကိုယ်စက်မှုမြန်ဆန်တာကြောင့်မြန်မာနိုင်ငံမှာအစည်းအဝေးဆုံးလမ်းပန်းဆက်သွယ်ရေးအကြံတန်းဆုံးဖွံ့ဖြိုးတိုးတက်မှုအနောက်ကျဆောင်ချင်းပင်တွေဟာရောဂါကိုဆက်ခံရပြီဆိုရင်တခြားတဒေသတွေထက်အထိနာလိမ့်မယ်လို့ဒေသခံတွေကတွေးပို့နေကြတာပါ။နိုဝင်ထွေးကတော့
ကျွန်တော်တို့ volunteer အနေနဲ့ပေါ့နော်အပြင်ပိုင်းထက်မှာပေါ့နော်ဒီလို6ပေกว่าပေါ့နော် social distance ဘက်ကိုကူညီပေးခဲ့တယ်ဆိုတော့ပို့ရှိရတော့အခန်းထက်ဝင်သွားတဲ့လုံးတဲ့နေရာတွေကိုကူခံရမှာပေါ့နော်မဲရေကြကတော့ရော့နိုင်ကြလားဆိုတော့ငါပုံပုံရင်တော့တပုံကတော့မဲမထက်တော့မထက်တော့ဘူးဆိုမှအဲ့လိုအတန်ပေါ့နော်ငါပုံတပုံကမဲထက်တော့လို့ပြောတယ်တဲ့သုံးပုံလောက်ကတော့ဟိုမဲထက်မယ်လို့ပြောတယ်ဒါမဲ့စားချက်တပုံပေါ့နော်သူကတော့မသိသေးဘူးသူကဆိုပြီးသူကဆက်ရမှာဖြစ်တဲ့အုံလောက
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီစီစဉ်မှုတင်ဆက်ပေးခဲ့တာကတော့ဟာခါပူစင်တာကမတ်ဒိုင်နမိတ်ချယ်လေးစလိုက်တလုံးတဲ့ဒုတန်ကအေးရောင် ဒါနေနဲ့ Oliver Slow လို့ဖြစ်ပါတယ်ဒို့တန်ပတ်စင်တန်ခွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အန်ဂျိုနိုကနေလည်းမြန်မာ90နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio စီစဉ်မှာလည်းစနေနေ့ည9နာရီကနေ10နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်မူလို့ဖြစ်ပါစေရှင
်။ဒီရီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirasat 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOE American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်စနေညဒဲလီလိုက်အစီအစဉ်ညမှာနိုဝင်ဘာလမြန်မာနိုင်ငံထူးထူးရွေးကောက်ပွဲအတွက်အထူးစီစဉ်တရအနေနဲ့စနေနေ့ညရွေးကောက်ပွဲစကဝိုင်းအစီအစဉ်ကိုတင်ဆက်ပေးနေပါတယ်ဒီစပတ်မှာတော့ရွေးကောက်ပွဲနဲ့တိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ် Channel FFE Editor ကိုမှုတစ်ကအစီအစဉ်တင်ဆက်ပေးထားပါတယ်
မင်္ဂလာပါခင်ဗျာပတ်စင်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါရစေဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့တိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါပြဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြန်မာဒီမိုကရေစီဖွဲ့ချုပ်ကိုကိုစားပြုပြီးတော့ရန်ကုန်တိုင်းဒေသကြီးကရင်တိုင်းသားရေးရာကိုယ်စားလှောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဒေါ်စုစန္နာလလဆိုဖြစ်ပါတယ်ရှမ်းတိုင်းသားဒီမိုကရေစီဖွဲ့ချုပ်ကိုကိုစားပြုပြီးတော့မြန်မာလက်တော်ကိုယ်စားလှောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ကိုမော်ထွန်းအောင်ဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးတခိုင်တိုင်းရင်းသားရေးရာကိုယ်စားလှောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဒေါက်ထုမေဖြစ်ပါတယ်။ကျွန်တော်တို့ခုဆွေးနွေးမှာကဒီ2020ရွေးကောက်ပွဲနဲ့ဒီတိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်မှာကျွန်တော်တိုင်းရင်းသားနိုင်ငံရေးလို့ပြောတဲ့အခါမှာကြည်ကြဲပြတ်ဆွေးနွေးရမယ့်ကိစ္စတွေရှိတယ်။ဒါပေမဲ့လည်းကျွန်တော်တို့ဒီတစ်ပတ်ဆွေးနွေးမှာကတော့ဒီ2020ရွေးကောက်ပွဲပေါ်မှာအခြေခံပြီးတော့တိုင်းရင်းသားနိုင်ငံရေးတိုင်းသားတွေရဲ့အခန်းကဏ္ဍအကြောင်းကိုဆွေးနွေးမှာပါ။ဆိုတော့ကျွန်တော်အရင်ဆုံးတော့ကျွန်တော်စပြီးတော့မှကိုမော်ထွန်းအောင်ကိုစမေးခြင်းနဲ့ခင်ဗျာ။ကျွန်တော်ဒီလက်ရှိပေါ်တော့ကျွန်တော်တို့ဒီမြန်မာ2008ခြေကံဥပဒေအောက်ကနေပြီးတော့ရွေးကောက်ပွဲဒီလိုရွေးကောက်ပွဲနှစ်ခုတော့ဖြတ်တန်းပြီးတော့2020ရွေးကောက်ပွဲရှိတယ်2015ရွေးကောက်ပွဲရှိတယ်ပေါ့အခုလာမယ့်2020ရွေးကောက်ပွဲလည်းလာဖို့ရှိတယ်ပေါ့ဆိုတော့ဒီချိန်ကာလပြောင်းလဲလာတဲ့ဒီရွေးကောက်ပွဲနှစ်ခုလည်းဖြတ်တန်းပြီးသွားပြီးနောက်ထပ်ရွေးကောက်ပွဲတစ်ခုကျွန်တော်တို့ဆက်သွားတော့မယ်ပေါ့နော်အဲ့တော့အဲ့ဒီသူဖြတ်သွားတော့မယ့်ချိန်မှာတိုင်းရင်းသားတွေအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီအခင်းကြီးပေါ့နော်မြန်မာနိုင်ငံရဲ့အခင်းကြီးကိုရှုမြင်တဲ့ပုံတွေပြောင်းလဲလာတာရှိသလားချိန်ကတ်တဲ့ပုံတွေပြောင်းလဲလာတာရှိသလားဘယ်လိုပြောင်းလဲတဲ့ချင်းကမှုတွေရှိတယ်ဘလို့ရှိမြင်မှုတွေပြောင်းလဲလာတာရှိတယ်ဒါလေးကိုရင်တော့စပြီးဆွေးနွေးပေးသေးတယ်ခါကွန်မော်တော့ဆက်ပြီးဆွေးနွေးပေးပါလား
ဒီဟာကတော့ကျွန်တော်တို့တိုင်းသားအများစုကတော့2008ချိန်ကဥလေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနာရောပြင်းဒီဟာကိုမကြိုက်ကြဘူးပေါ့နော်အဲနောက်ဒီဖက်ဒရယ်နဲ့မဆန်ဘူးအဲဒီ2012ဒီ NLD ကျွန်တော်တို့ကြားပြတ်ယူကောက်ပွဲမှာဝင်တိုင်ပြီးနောက်ပိုင်းမှာတော့အဲဒီယူကောက်ပွဲပေါ်မှာမြင်တဲ့ပုံစံတွေကပြောင်းသွားတယ်ပေါ့နော်ဘာလို့လဲဆိုတော့ NLD လိုမျိုးပါတီကြီး1988ကနေကျွန်တော်တို့တစိုက်တမတ်ပေါ့နော်အဲဒီဒီမိုကရေစီမှာသူတို့လုပ်ခဲ့ပါတီတော်မှသူရဲ့ဒီအဲဒီယူဆချက်ပြောင်းပြီးရောပေါ့နော်ဒီယူကောက်ပွဲတွေဝင်လာတဲ့အခါကျတော့တိုင်းဒါပါတီတွေသူတို့များလည်းအဲ့ဒါကိုယူကောက်ပွဲအဲဘယ်လိုပြောမလဲအရင်ကတော့ပြင်ဝင်ကနေပေါ့နော်ဝင်ပြင်ဆိုတဲ့ဟာမျိုးပုံစံပို့ပြီးတော့အဲခေတ်စားလာတယ်ပေါ့နော်အဲဒီ2008တောင်ဖြစ်လာတဲ့ဒီနိုင်ငံရေးနဲ့ဆိုင်တဲ့ institution တွေကနေထွက်လာမယ်အဲဒီအကျိုးအမြတ်ကိုလည်းပေါ့နော်တချို့ကမြင်လာကြရတယ်။အိုက်တွန်းလာကြရတယ်ပေါ့နော်။အဲ့တော့2015မှာတော့ပို့ပြီးတော့အဲ့လိုယူဆချက်တွေအားကောင်းလာတယ်ပေါ့နော်။ဒါဆိုရင်အဲဒီမိုကရေစီရေးပေါ့နော်ဖက်ဒရယ်ရေးမှာကျွန်တော်တို့ကိုယ်တိုင်ပြောဖို့လုပ်ဖို့လိုလာပြီဆိုတဲ့အမြင်တွေ2015မှာစပြီးတော့အဲကျွန်တော်တို့ဟိုအားကောင်းလာတယ်။နောက်ပြီးတော့ဒီအဲဒီတိုင်းသားဒီပါတီတွေပေါ့နော်ကျွန်တော်တို့အဲပေါင်းစည်းလာတဲ့ဥစ္စာကိုလည်းကျွန်တော်2015နောက်ပိုင်းမှာပေါ့နော်ပို့ပြီးတော့အဲကျွန်တော်တို့တွေ့လာရတယ်ပေါ့နော်အဲ့တော့အဲပေါင်းစည်းတဲ့ဒီ trend ကတော့ကျွန်တော်တို့2020အထိ
ရှိနေတော့မယ်လို့ကျွန်တော်တို့မြင်ရတယ်ပေါ့နော်အဲဒါကတော့ဒီရွေးကောက်ပွဲ၃ဆမှာကျွန်တော်တို့အဲရှုမြင်တဲ့ပုံစံပေါ့နော်ဒီ၂၀၂၀မှာတော့အဲသူတပြည့်ပေါ့နော်ကိုယ်အတန်နဲ့ကိုပြောမယ်ဆိုတော့အဲဒီရှုမြင်ချက်တွေအရတော့ဘူအားကောင်းလာတာလို့တွေ့ရတယ်ခင်ဗျဟုတ်ကဲ့ဟိုကျွန်မတို့အနေနဲ့ကတော့မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲမှုကိုဟိုအတိုင်းအတာတစ်ခုထိအကောင်းဆုံးမြင်နိ
ဒီနိုင်ငံပြည်ပြောင်းလဲရေးမှာအဖရာကြတယ်။ ဒါပေမဲ့ ကျမတို့တွေကြားလို့ရှိရင်ဘာကိုသုံးသပ်တယ်လဲဆိုလို့ရှိရင်အဲနှစ်ချောင်းရှစ်ဖွဲ့စည်းပုံကြောင့်မြန်မာနိုင်ငံမှာနေပြီးတော့ဒီမိုကရေစီအခင်းကျင်းကိုမြင်ရတယ်။ဒါပေမဲ့ဒီအခင်းကျင်းဟာတကယ်တမ်းအနှစ်သာရဘလောက်ပါတယ်လဲ။မြန်မာနိုင်ငံမှာနေထိုင်ကြတဲ့လူမျိုးတွေအတွက်ဘလောက်အနှစ်သာရပြည့်ဝတယ်လဲဆိုတဲ့အရာပေါ်မှာပဲကျမတို့စဉ်းစားရပါမယ်။ ဒီပါတီတွေနေပြီးတော့ပြန်လဲဖွဲ့စည်းရေးတွေရတယ်ဆိုတော့အဓိကတစ်ခုတည်းကိုပဲကျွန်တော်တို့ဟိုအားရဝန်းတာဖြစ်လို့မရဘူးပေါ့ဒါပေမဲ့တကယ်တမ်းအနှစ်သာရရှိတဲ့ဖက်ဒရယ်ကိုတည်ဆောက်မယ်ဆိုလို့ရှိရင်ဒီဖက်ဒရယ်အနှစ်သာရတွေကဒီဖွဲ့စည်းပုံထဲမှာပါဝင်ဖို့လိုတယ်နောက်တစ်ခုကမြန်မာနိုင်ငံတွေနေပြီးတော့လွတ်လပ်ရေးရပြီကြတဲ့ကတိုင်းရင်းသားတွေပေါ်မှာအခြေခံတယ်ခုသဖြင့်
ံဖြစ်ခဲ့ရမယ်ဒါပေမဲ့မဖြစ်ခဲ့တဲ့အပေါ်မှာလည်းအဲကျမတို့လူမျိုးတွေကနေပြီးတော့အများကြီးသိခံခဲ့တယ်ဒါပေမဲ့တကယ်တမ်း၅မိနစ်ကိုဖြတ်တန်းတယ်အဲသူတစ်ဖြင့်2015ကိုကျမတို့၅မိနစ်တာထွက်တော်မှာဖြတ်တန်းတဲ့အရာကိုတွေ့ရတဲ့အခါကြလို့ရှိရင်တကယ်တမ်းဒီအပြည်သူတွေအများဆုံးမဲပေးလိုက်တဲ့ပါတီကို၌ကိုကပေါ့နော်ပြုပြင်ပြောင်းလဲဖို့အတွက်အဲနေပြီးတော့ဒီဘလတ်ခွန်အားရှိရှိအတားအသီးရနိုင်တဲ့မဲကိုမရနိုင်ဘူးဆိုတဲ့အခါမှာဒါတွေကဘာတွေအကျုံးဝင်လာတယ်လဲဆိုလို့ရှိရင်ကျမတို့ဘာတွေကိုမြင်ရလဲဆိုလို့ရှိရင်ဒီကျမတို့ရဲ့ဒီလူမျိုးတွေနေတဲ့နေရာတွေမှာသူတပြင်းတိုင်းရင်းသားဒေသတွေမှာပါတီတွေအားကောင်းဖို့အတန်တွေဒီချက်မကအားကောင်းပြီးလို့ရှိရင်ဒါတွေကငြိမ်းချမ်းရေးနဲ့တပြိုင်တည်းတည်းမှာဆက်နွယ်ရမယ်ဆိုဒီလိုမဟုတ်ဘူးဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အခင်းကျင်းကတိုးတက်လာစရာအကြောင်းမရှိဘူးအဖက်ဒရယ်လို့ပြောပေမဲ့အပြောပဲရှိပြီးတော့နိုင်ငံကဒီတိုင်းငြိမ်နေပြီးတော့တိုးတက်လာတဲ့အခြေအနေမတွေ့ရဘူးဆိုတော့တိုးတက်လာတဲ့အခြေအနေမှာဖက်ဒရယ်စနစ်လည်းမတိုးတက်လာဘူးငြိမ်းချမ်းရေးလည်းမတိုးတက်လာဘူးရွေးကောက်ပွဲဖြစ်ချွန်းပေမဲ့ပြည်သူအချို့ကတိုးတက်လာတဲ့အခြေအနေမရှိတဲ့အခါမှာကျွန်တော်တို့တွေကတော့မြန်မာနိုင်ငံရေးကိုဘယ်လိုသုံးသပ်ရမလဲဆိုလို့ရှိရင်ဟိုရှင်လျက်နဲ့တည်နေတဲ့အခြေအနေလိုဖြစ်နေတယ်ပေါ့အားကြောင့်လဲဆိုလို့ရှိရင်ကျမတို့ရဲ့ကိုယ်ပိုင်ပြဌာန်းပိုင်ခင်ကိုတစုံတရာအာမခံထားတဲ့ဖွဲ့စည်းပုံမပေါ်ပေါက်သေးတဲ့အတွက်ကြောင့်မလို့ကျမတို့ကတော့ဒီနိုင်ငံရေးအခင်းကျင်းပေါ်မှာတော့ရက်တည်ရပဲမဲ့အတော့ကိုအာမရစရာအခြေအနေတွေကြုံရတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျမတို့ဆိုစနနာလာဆိုတစ်ချက်တော့ပြောပြပါလားခင်ဗျာ
ကျမအနေနဲ့တော့ဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကိုစားပြုလက်ရှိတော့အလွတ်တော်ကိုယ်စားလှယ်ပေါ့နော
်
အခု2020မှာတော့ကျမရန်ကုန်တိုင်းတင်ရေးရာကိုယ်စီလောင်းချစ်ဝင်ရောက်ရှင်ပြိုင်မှာပေါ့အဲ့တော့ကျမတို့ဒီရကောက်ပွဲကြော်ညာစာချမ်းကိုပြန်ချိမယ်ဆိုလို့ရှင်လဲဒီဇိုင်းမမတ်ပေါ့နော်အဲတိုင်းသားအရေးကိုဦးစားပေးတာကိုတွေ့ရတယ်ပေါ့နော်တိုင်းသားအရေးနဲ့ဖက်ဒရယ်အရေးနော်ပြည်တွင်းငြိမ်းချမ်းရေးစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ဟိုပေါ်ထွန်းမှုအတွက်နော်ဒီဟိုစာပေါ်အခြေခံမှုတွေကိုပြင်ဆင်ရေးစသည်ဖြင့်ပေါ့နော်အဲ့ဒီအရာတွေကရကောက်ပွဲကြော်ညာစာချမ်းထဲမှာပါရဲ့ပေါ့အမေကျမပြောချင်တာကပါတီဟာလူတွေနဲ့ဖွဲ့စည်းထားတဲ့အတွက်ကြောင့်ဟိုအမားမကင်းအမားကင်းတယ်လို့တော့ကျမမပြောလို့ဘူးเนาะဒါပေမဲ့မူကတော့เนาะဆက်လက်ရှင်သန်ပြီးဒီပဲအဲ့ဒါကိုတော့ကျမတို့အခြေနဲ့အားရမှုရှိရဲ့เนาะဖြစ်ထွန်းနေသေးပဲပေါ့เนาะနောက်ပြီးတော့ဒီအခုခုနကတော့ကိုယ်စီလောင်းမြောက်ပြောသလိုပဲဟုတ်တယ်2008ဖွဲ့စည်းပုံကတော့ဟိုအတိအဆို့တွေကဖြစ်နေတာတော့မှန်နေသေးပဲပေါ့နော်ဟုတ်နေသေးပဲဒါပေမဲ့ဟိုဥစားပေါ့နော်ဒီကျမတို့ကဒါကိုဒီဇိုင်းမမတ်ပြင်ဆင်ဖို့အတွက်ပေါ့နော်စီစီလုံးလုံးနဲ့လှုပ်ဆောင်ကြမယ်နော် strategy ကောင်းကောင်းနဲ့လှုပ်ဆောင်မယ်ဆိုလို့ရှင်တော့မအောင်မြင်နိုင်စရာအကြောင်းရှိဘူးပေါ့အဲတခုကျမဖြစ်ပြောချင်တာကကျမဒီ9နှစ်တာတက်တန်းပေါ့9နှစ်ဘာနဲ့တာတက်တန်းလွတ်တော်မှာတာဝန်ယူစင်မှာတော့ဒီလိုမျိုးပေါ့ကျမတို့တွေ No, Nene Lee, who Lu Atta Lee, or Tuya, or no, Matis Mara Federati Salme, no, Napio, Peace, or not, the Ninjan di Samulum, the air, so we met. Martin Ninjan soon really looked there. A D and C Mapare, the Bobby Ninja, the Ninja Conference, Mapi, Chadibo. Uri, few moon, a chessama, Anne Lu, Jabatinelli, or Ninja process, Neddy, Uri, few more at a suggestion, Yame. Napio, do little. Yeah, down Gale, endorsement look put down chicken, so we met Maru Lutopus Lady. He also for not the board we need to do, Maman Kaka, also some chat, swimming for not taking a swimming view of my or the board we need. I'm hoping that Tao, Lari, endorsement look be there, so that a send out there, she, for not as a matter of chessage in our car. Do you have a good chip? Not then lay his account for me. ตุ๊กกุเซดิเจเนี่ยๆปะเนาะที่โหเนี่ยเซตติปินลงนี่ล่ะแค่ไม่เปียวปะเนาะไอ้ปีสโปรเซสมาปาวินพี่แล้วมาที่อุบดิเนาะจะได้หมู่มาชิเสร็จลงชินเนาะปู่หมู่อ้าก้าวเนี่ยปะเนาะต้ายนาฤเยปาวินเนี่ยโหซาปะเนาะปู่ไปแล้วอธิบดีชื่อล่ะมั้ยรู้เลยจม้าขึ้นมาเลยสรุปว่าดิเบกุโหเฉิกขันพี่แล้วจนเนี่ยๆชิเสร็จเมจินน่ะล่ะต้ายนาနိုင်ငံเองอ่ะคือต้ายนาทุกตัวปู่ตัวเลยเนาะต้ายนาปาร์ตี้นี้เนี่ย
ဒီနိုင်ငံရေးကိုစစ်ဆက်သွားဖို့ဆိုတဲ့နေရာမှာအပုံစံအကြောင်းပြီးတော့စဉ်းစားလာတာလူရှိကြတယ်လားဗောနော်။နောက်ပုံစံကြောင်းမဲ့ခြေနေမျိုးရှိကြ။ဒါလေးကိုပြောပြလို့ရမှာ။အရင်ဆုံးတော့ဟိုဟာကျွန်မတို့တို့မြေရှင်ပြောပြပါလား။ကျွန်တော်တို့နေပြီးတော့ဒီလူမျိုးတွေရှိကြတယ်။တိုင်းရင်းသားတွေအနေနဲ့ကတော့အများကြီးနေပြီးတော့နိုင်ငံရေးကိုအသက်တရရှိကြတယ်။တက်ကြွမှုရှိကြတယ်။ဒီလိုရှိရင်နိုင်ငံက
ကျမတို့2035မှာအတွက်နေရတယ်ဒါပေမဲ့တကယ်တမ်းကျမတို့နေပြီးတော့လွတ်တော်မှာနေရအများစုရပဲမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုကြည့်လိုက်လို့ရှိရင်ဒီနိုင်ငံဒီနိုင်ငံရေးဆက်ဆံတာကလက်ရှိအနိုင်ရပါဒီကိုနိုင်ကတနည်းနည်းနဲ့သုံးနှစ်လောက်အချိန်ဆွဲပြီးတော့မှာဖွဲ့စည်းပုံကိုပြင်ဆင်ခဲ့တာတွေ့ရတယ်ကျမတို့တွေဒီနိုင်ငံပြုတ်ပြင်ပြောင်းလဲရေးမှာအကောင်းဖက်ကိုဦးတည်ဖို့အတွက်အများက
Okay, so what does the natural swimming be like?
Oh, Josal and Nilangaro, Nihaibono, Uma Pendi, Ninjan Sunni, Sunni Bue, Kani Biro, Tamaru, Piang Lemu, Lulu Yamla, Sule, Yolinza Mule, Shigere, Uma Pien Tamaru di, the Sete Yasu Piloma, a Sunni Lu, Notago, Luton, T. Punine, Pamela Sule. ซึ่งในโอซาปอนอ่ะตรวจเจอแล้วใช่เอ้อล่ะแหละพิมพ์ลาเกวปอนเนาะเอ้อไอ้ลูกพิมพ์ลาเกเนี่ยคําอ่ะตรวจตรวจมาจําแล้วผู้สุบิ๋อจุษาเกไปเมย์เลยเว้ยทินละเอามาไม่ติดอยากเกวปอนเนาะだแม้ถ้าโอ้แหละโหไม่ลุกพูลาสุดาก็โหเสร็จจ่อลุกมาเว้ยอะเจ้าโหด่าอยู่ก็เว้ยจุ๊จ่อทํามาแหละถ้าจุ๊จ่อทําจีตะคู่นี่เนี่ยป่าเกเนี่ยอุ๋ยจิ้วเนี่ย ว่าซากุสเลยนี่เนี่ยแหละหลุดออกกุสเลยนี่เนี่ยเลยเว้ยถ้าโหจะใช้แม่แม่ปอนเนาะเลลา 3
โอ้ต้องละต้องเนี่ยหลอกปอนเนาะต้องเนี่ยหลอกจมารู้สร้างสรรค์เกียอะไรไอ้อะไรอ่ะแหละถ้าโหสาก้าวหมดเลยยาแหละปอนเนาะถ้าจมารู้เอาขึ้นมาลงนี่ได้กุเสยอ่ะแล้วถ้าอย่างก้าวเนี่ยรู้จมารู้โหจุซุเลยสร้อโหเปียงเล่หมู่นี่แหละอายิลุกขึ้นไปได้ฉะเล่แหละลุกผู้ชื่อไปได้ถ้าอย่างนี้เนี่ยฉะลุกตัวผู้ลุกอัดไปโอเคกูหมดท้องฉะเล่ซื้อนี่ไปบ่ล่ะครับเนี่ยอ๋อดีดีจ้าเด้มาบ่เนาะจมารู้อยู่ก็ไปเพชรตันป ဒီတွေကအဲဒီခုနပြောသလိုလူမျိုးပေါ်မှာစရောအခြေခံပြီးရောပေါ့နော်ကျွန်တော်တို့အဲလုတ်ခဲ့ကြတယ်ဒါပေမဲ့ဒီအဲဒီ92အကုံယူစနစ်မှာတော့ကျွန်တော်တို့တိုင်းသားပါတီတွေကကိုယ့်ရဲ့အခြေအနေကိုကိုယ်သဘောပေါက်လာတယ်ပေါ့နော်ညီဝရင်ကျွန်တော်တို့ဒီဘဝတူပေါ့နော်အဲဘဝတူတခြားတိုင်းသားပါတီနဲ့လူမျိုးမဟာမိတ်ပုံစံလိုမျိုးအဲဖွဲ့တဲ့ပုံစံလိုမျိုးတွေမှာပို့ပြီးတော့အားတန်းလာတာတွေကိုကျွန်တော်တို့တွေ့ရတယ် တို့ကကြတော့ဒီနိုင်တာပါတီကိုနိုင်ကလည်းမိမိဘာလို့ရှင်တယ်လဲဆိုတော့လေတော်တော်လေးကိုပေါ့နော်အပြတ်တတပုံစံတကျပြောတယ်ဥမာကျွန်တော်တို့ဖက်ဒရယ်ဆိုပြီးတော့နိုင်ငံရေးပါတီတွေပြောကြတယ်ဒါပေမဲ့တိုင်းတာပါတီတွေပြောတဲ့ဖက်ဒရယ်ပုံပြီးပြည်ပြင်းတယ်လို့ကျွန်တော်အနေနဲ့ခံစားရတယ်အဲ့လွတ်တော်မှာဆိုရင်ပေါ့နော်ယူနီကောင်မယ်လုံးမလားဘိုက်ကောင်မယ်လုံးမလားပေါ့နော်လွတ်တော်နေရလုံးမလားအဲ့လွတ်တော်နေရကိုအာနာဘလို့ပေးမလဲပေါ့နော်ပြီးရင်ခုလက်ရှိမြို့သားလွတ်တော်ရဲ့ဒီအာနာချင်းခွင်ချာကဒီလူလွတ်တော်နဲ့ကျွန်တော်တို့ရှင်ကြည့်လိုက်တဲ့အခါမှာဆိုရင်တချို့ဥရိကျမ်းမှာပေါ့နော်ကျွန်တော်တို့အဲဒီ institution အရရှင်သူကဟိုနှိမ့်သွားတယ်လို့ဖြစ်သွားတယ်ဘာလို့ဆိုပြည်တော်စုမှာပေါ့နော်တော်ပြီးတော့လုပ်တယ်ဆိုတော့အဲ့ဒါတွေကိုလည်းထောက်ပြလာတယ်ရအဲတော်တော်လေးရှိလာတယ်ပေါ့နော်ဆိုတော့ဒီဟာတွေကိုကျွန်တော်တို့ခြုံပြီးကြည့်လိုက်ရင်အဲ2010 2015အဲ့မှာရှိတဲ့တင်ကန်းစာတွေကိုတိုင်းသားပါတီတွေကတော်တော်လေးအင်းတင်ယူပြီးတော့ပေါ့နော်ဟိုအဲဒီလက်ရှိဒီ2008ထဲမှာပဲအဲအောင်မြင်မှုတွေရအောင်ပေါ့နော်တို့အဲဒီကိုယ့်ရဲ့ကိုစားပြုမှုပို့ပြီးတော့ကောင်းလာအောင်အဲတို့တော်တော်လေးဒီမူဝါဒပိုင်းပြုပြင်ပြီးတော့ပေါ့နော်အဲဒီ2010မှာဝင်ပြိုင်လာကြရဲဆိုတော့ဟိုအဲကျွန်တော်အနေနဲ့တွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဒုတိယပိုင်းလေးဆက်သွားခြင်းလေဒုတိယပိုင်းကတော့ကျွန်တော်ဒီ topic ရဲ့အတွက်တော့ပါဒီပြည်မအခြေခံမှုပြင်ဆင်ရေးလောက်ဆောင်ရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဒီတိုင်းရင်းသားရဲ့ပတ်သက်ပြီးတော့ပုံပြီးတော့မှဆက်ကြအောင်ဖြစ်တဲ့ကိစ္စလည်းရှိရအောင်ဟိုဝေဖန်တုံ့တက်မှုတွေလည်းရှိတဲ့ကိစ္စလားဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေဟိုခတ်အပ်ရေးပေါ့နော်တိုင်းရင်းသားပြည်နယ်တော်တော်များများခတ်အဲ့ဒီလိုကိစ္စမျိုးပါတယ်ဒီတော်တော်တွေမှာမအောင်မြင်ခဲ့တဲ့ကိစ္စမျိုးရှိရသို့ပြီးတော့ဝေဖန်တာလည်းရှိရဆွတ်ကြတာလည်းပြန်ပြီးတော့မှဒီပုံမှာရှင်းလင်းပြောဆိုတာလည်းရှိရောဆိုတော့ဒီဟာကတော့ကျွန်တော်ဒီတိုင်းရင်းသားဒီမဲဆန္ဒနယ်ကမဲဆန္ဒပြည်သူတွေအမီနဲ့ဘလူးမျိုးဒီပေါ်မှာသဘောထားနိုင်တယ်ဘလူးတွေ့တရမှုရှိနိုင်တယ်ဗောဒီလိုဖြစ်တဲ့မျိုးတွေအဲ့တော့ဒီတော့ပြီးခဲ့တဲ့တော်တော်များလောက်ဆောင်နေတဲ့ကိစ္စတွေကဒီတိုင်းကမဲဆန္ဒနဲ့ပြည်သူတွေကိုဘလူးတွေ့တရမှုရှိစေနိုင်တယ်လေဗောဆိုတော့အရင်တော့ကျွန်တော်ဆရာမတို့သူကနာနာဆိုလို့သူနေပြည့်စစ်ချင်တယ်ဗောဒီပေါ်မှာလေ
ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီဟိုဥစ္စာပေါ့နော်ဒီလွတ်တော်မှာဆွေးနွေးကြတယ်အချိန်နဲ့ပြောကြတယ်ဒါပေမဲ့ NLD ရဲ့ရည်တည်ချက်ကတော့နော်တရားရခိုင်နှုန်းပြုမှုပြည်စီမဟုတ်သေးဘူးအခု95ရာခိုင်နှုန်းပဲရသေးတဲ့အတွက်ကြောင့်เนาะဒါကအချိန်မကျသေးဘူးလို့ဒါတော့ဟိုမျိုးလို့ဆက်ကျွန်မနားလည်ထားရပေါ့เนาะဒါလည်းဆိုကျွန်မကလည်းဟိုရင်းပေါ့ဒီဝင်ဆွေးနွေးရဲ့အထဲမှာတော့မပါဘူးပေါ့เนาะလေးလာကျွန်မတို့ထောက်လျှောက်တော့လေးလာတုံ့ပြန်နေပါတယ်ဆိုတော့အဲ့လိုမျိုးအနေထားမျိုးတော့ရှိတယ်ဆိုတော့ဒီဟာကလည်းငိုတဲ့ကတော့ဒါ energy ထောက်ခံထားတဲ့အချက်ပဲလေဒီတိုင်းသားနေရာတွေမှာတိုင်းသားတွေကเนาะဟိုဥစားဖို့เนาะဒီဥဆောင်ဖို့เนาะလွှမ်းချုပ်ဖို့ဆိုတာတော့ဒါရှိတယ်သို့တော်လည်းအနေအထားတစ်ခုအရပေါ့เนาะကျမတို့ဒီလိုမျိုးဟို2008ဖွဲ့စည်းပုံအခြေအနေရပေါ့เนาะ25ရာခိုင်နှုန်းရှိနေပြီတဲ့အတွက်ကြောင့်ဒါကိုကျမတို့ကเนาะဆက်လက်ပြီးတော့ပေါ့เนาะဒီစွတ်စွတ်စီစီပဲလုပ်ကြမယ်ဆိုတဲ့အနေအထားမျိုးလို့တော့ကျမတုံ့တမိပါလေ
ဟုတ်ကဲ့ကိုမထုံးအောင်ဒီပုံမှာတက်ဆင်းနေပါဒီတိုင်းသားမဲဆန္ဒနယ်ကမဲဆန္ဒရှင်တွေအနေနဲ့ဒီပုံမှာဗားရမြားသူတို့ပုံမှာဗားရကျွတ်တက်အောင်ရှိသွားစေနိုင်တယ်ပေါ့နော
်ဟိုအကျိုးတက်ရောက်မှုကတော့ဟိုကျွန်တော်တို့ပေါ့နော်အဲဒီမှာကျွန်တော်တို့ဟို NLD အနေနဲ့လည်းဒီမိုကရေစီစနစ်ဟိုတွားရှင်တယ်ဆိုတော့ကျွန်တော်အနေနဲ့ဒါတံပြားမရှိပါဘူးသို့တော်လည်းဒီမှာလုံနီးလုံဟန်ပေါ့နော်ဥမာအဖြစ်ဆိုရင်ကျွန်တော်တို့မျှော်လင့်တာကတော့2015မှာရခိုင်မှာဆိုရင်အဲဒီဒီနယ်ဆက်မှာအများဆုံးရတာကဒီရခိုင်ပါတီရရတာလေ။နောက်ဒီရှမ်းပြည်မှာဆိုရင်လည်းအဲ့လိုပဲပေါ့နော်။ရှမ်းပြည်မှာဆိုရင်တော့ဒါဒီခိုင်ပြူကပထမပေါ့။ဒုတိယက SNLD ပေါ့။ဆိုလိုတဲ့အခါကျတော့အဲ့လိုမျိုးအနေအထားမျိုးမှာတော့အဲဘာပြောလဲကျွန်တော်တို့ကရှိတဲ့ institution ကတက်ဝင်စေချင်တယ်။အဲဒီနယ်မှာဒီနယ်ရဲ့ဒီလွတ်တော်တွေကဘာပြောအဲဒီနယ် de facto ပေါ့နော်။ကျွန်တော်တို့ပြောချင်တာ de facto federal ပေါ့။အဲဒီ federal အစ်စ်မဟုတ်ရင်တော့မှကျွန်တော်တို့ကအော်နိုင်ငံရေးအရပေါ့နော်ဖက်ဒရယ်ဘက်ကိုတွန်းအားပေးတဲ့အမျိုးဖြစ်စေချင်တယ်ဒါပေမဲ့ကျွန်တော်တို့အဲ့လိုမျိုးမဖြစ်ခဲ့ဘူးပေါ့နော်အဲ့မှာလဲကျွန်တော်တို့အဲကျွန်တော်တို့ငင်းချင်တဲ့ de facto federal ပုံစံပေါ့နော်အဲအဲ့ဒါကိုဒီဥဆောင်မှုကိုကျွန်တော်တို့မမြင်ခဲ့ရဘူးကျွန်တော်တို့မြင်ချင်တာကတော့ဟုတ်ပြီအဲဒီ26တက်ကအခုပြင်လို့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အဲ့မှာဒီဥပဒေဆိုတာကကျွန်တော်တို့က additional clause တွေထည့်လို့ရတယ်ဥပမာကျွန်တော်တို့အခုအဲတမဒရွေးကောက်တယ်ဒုတမဒရွေးကောက်ပွဲကဒုတမဒကိုကျွန်တော်တို့ကဒီ electoral college ပုံစံနဲ့ရွေးကြတာပဲလေမြို့သားလွတ်တော်ကတယောက်ပြည်သူလွတ်တော်ကတယောက်ပေါ့နော်ဆိုတော့အဲ့လိုမျိုးပုံစံလဲကျွန်တော်တို့လုပ်လို့ရပါတယ်ဒီပြည်သူတွေအဲရွေးချက်တင်မြောက်တဲ့ electoral college ကနေပြီးတော့လာတဲ့နော်အဲဒီဟိုအဟိုပေါ့နော်အဲဒီဝန်ကြီးချုပ်လောင်းကို ကျွန်တော်တို့ဒီနယ်လွတ်တော်အနေပြီးတော့တင်လုပ်ပြီးတော့ဗောနော်ကျွန်တော်တို့တမတာအနေပြီးတော့နောက်ဆုံးဒီ approve လုပ်ပြီးတဲ့ပုံစံမျိုးဗောနော်အဲ့လိုမျိုးနီးစနစ်အရလုံးလို့ရပါရဲ့ဒါနဲ့ဗောနော်လုံးတည့်ရဲ့ဒီဟာကိုလုံးဝခါခါတီတီအဲ့လိုမျိုးပုံစံလုံးလိုက်တဲ့အခါကျတော့ဒီဘက်မှာကျတော့ဟိုဒီတိုင်းသားဒီဘက်လောကမှာကျတော့ဟိုနားလဲတဲ့လူကတော့နားလဲပေးလိမ့်မယ်နားမလဲတဲ့လူကကျတော့သူတို့စိတ်စေတနာမရှိဘူးဗောနော်အဲ့လိုမျိုးပုံစံဖြစ်လာတယ်ပေါ့နော်ဒါလေးရတော့ဒါကျွန်တော်နှစ်ဖက်ကိုမျှပြီးမြင်ကြည့်ရတယ်ပေါ့
ကျွန်မတက်သူနဲ့ကျန်တာဆင်းနေပြီပါ
ကျွန်တော်တို့အနေနဲ့ကတော့ဒီ26တင်စီရေးမှာဖာတွေ့ရလဲဆိုလို့ရှိရင်ဒီအထူးသဖြင့်ကျွန်မကဖွဲ့စည်းပုံပြင်ဆင်ရေးမှာနေပြီးတော့3ချိန်ချက်မနဲ့ဆွေးနွေးခဲ့တယ်ပေါ့နော်ဆိုတော့ပြင်ဆင်မှုအရာတွေမှာလည်းပုံမှန်တင်ပြီးတော့ဆွေးနွေးခဲ့တာလည်းရှိတယ်အဲနောက်တစ်ခုကနေပြီးတော့ခြုံငုံပြီးတော့မှဒီတရားမျှတမှုကိုအခြေခံပြီးတော့မူရဆွေးနွေးခဲ့တာတွေရှိပါတယ်ဆိုတော့ဒီလိုမျိုးဆွေးနွေးခဲ့တဲ့အခါဘာတွေတွေ့ရလဲဆိုလို့ရှိရင်ဒီဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်တဲ့အခါမှာဒီNLD ကချမှတ်ထားတဲ့ဥပမာအမျိုးသားညီညွတ်ရေးရေးမှုပေါ့နော်ဒီအမျိုးသားညီညွတ်ရေးမှုမှာနေပြီးတော့အမှန်တကယ်ဖော်ဆောင်ခဲ့တာမတွေ့ခဲ့ရဘူးဆိုတော့တစ်ချက်ကဒီမှာထောက်ပြစရာရှိအဲ့ဘာလဲဆိုလို့ရှိရင်ဒီ NLD အနေနဲ့တိုင်းရင်းသားတွေပေါ်မှာဒီအလုပ်လုပ်ဖို့ပြင်ဆင်တဲ့အခါမှာထိပ်ပိုင်းတွေကိုညှိနှိုင်းတိုင်ပင်ဆွေးနွေးတာဆွေးနွေးဖို့ဖိတ်ခေါ်တာမျိုးဒီကိုယ့်ရဲ့ဆွေးနွေးဖက်နိုင်ငံရေးဆွေးနွေးဖက်အနေနဲ့သဘောထားမှတ်ချက်မှုတွေမတွေ့ခဲ့ရဘူးဘာကြောင့်လဲဆိုလို့ရှိရင်ဒီတိုင်းရင်းသားများနဲ့ဆွေးနွေးမဲ့ကော်မတီတရက်ဆိုတာဖွဲ့ခဲ့တယ်အဲ့ကော်မတီမှာဗားတဲ့ပုံစံတွေကိုကြည့်လိုက်ပါတကယ်တော့နိုင်ငံရေး level တန်းပေါ့နော်အဆွေးနွေးနိုင်တဲ့ပုံကိုယ်တွေမဟုတ်ဘူးလို့ကျွန်မအခိုင်အမာပြောရဲဆိုတော့ဒါကြောင့်မလို့နေပြီးတော့ဒီ TikTok ပြင်ဆင်ရေးမှာဟိုတက်တော်ဘက်ကလည်းပြင်ဆင်ခြင်းတယ်အတိုက်ခံပါတီလို့ပြောလို့ရတဲ့တက်ခံဖွံ့ဖြိုးရေးပါတီဘက်ကလည်းပြင်ဆင်ခြင်းတယ်ဒီပုံမှန်ကိုကြားလို့ရှိရင်တော့ NLD ကခုနလိုပြောသလိုဒါစောသေးတယ်ပေါ့နော်ဆိုတော့ဒီဘက်ကပြင်ဆင်တဲ့အရာကိုဟိုဘက်ကစောသေးတယ်လို့ပြောလို့ရှိရင်အဲဒီဟိုဘက်ကပြင်ဆင်တဲ့အရာကိုလည်းဒီဘက်ကအချိန်မတန်သေးဘူးလို့သာငင်းနေကြမယ်ခုံနေကြမယ်ရင်းနဲ့ငါးနှစ်ပြစ်သွားလို့ရှိရင်အဲ့ချိန်ခါမှာမတ်တော်ကဘလို့ဖြစ်သွားလဲဆိုတော့ဟိုတိုင်းရင်းသားတွေကနေပြီးတော့ဟိုလက်ပိုက်ကြည့်နေရတဲ့အခြေအနေပေါ့နော်ဘာလို့ဆိုတော့ကျမတို့ကလူနည်းစုဖြစ်တဲ့ခါကြလို့ရှိရင်အဲ့ပွဲတစ်ခုကိုကျမတို့ပြိဿအနေနဲ့ပဲမြင်ခဲ့ရတယ်ဆိုတော့ကျမတို့ဘလောက်ထိနိုင်ငံရေးစိတ်ဆန္ဒရှိပေမဲ့လည်းတကယ်အများစုအနိုင်ရထားတဲ့ဒီဥဆောင်ပါတီနဲ့ဥဆောင်ပါတီနဲ့တကယ်တမ်းဒီဖွဲ့စည်းပုံပြင်ဆင်ရေးကိုအဓိကအခရာကျတဲ့ personnel တခုယူထားတဲ့အဖွဲ့အစည်းတွေရဲ့ညှိနှိုင်းမှုကအင်မတန်အားနည်းခဲ့တာကိုတွေ့ရှိခဲ့ရတယ်
ဒီနောက်ဆုံးပင်းကကျွန်တော်ဒီ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှာကျွန်တော်အရင်ဒီကြားကာလမှာသုံးသက်တာသုံးသက်ကြတဲ့အခြေအနေရှိတယ်ဗျအဲ့ဒါကဘာလဲဆိုတော့ကဒီ2020ရွေးကောက်ပွဲမှာတော့ဒီတိုင်းသားဒေသတွေမှာဒီမပါတီကြီးတွေကဟိုအရင်အောက်နိုင်ရဖို့အရင်အောက်အသာရဖို့အခြေအနေရှိတော့ဆိုတော့လုံးဝမှုတွေရှိတယ်ပေါ့ဟိုဒီပေါ်မှာကဟိုဒီတိုင်းသားအနေနဲ့ဘလို့ဒီလည်းဗောနဒီသုံးသက်မှုတွေဗောဒါဖြစ်နိုင်ကြီးရှိတာဗောဟိုဘလူးဖြစ်နိုင်နေရှိတယ်ဆိုတော့2020အလွန်ဒီအခြေအနေကအခင်းချင်းကဘလူးပြောင်းလဲဖြစ်လာနိုင်ကြီးရှိတယ်ဗောဒါလေးကိုဖြည်းဖြည်းစစ်နေကကိုမော်ထွန်းအောင်အရင်ဆုံးပြောပြပါဦ
းဒီညာနဲ့ပတ်သက်ပြီးတော့ဗောနကျွန်တော်တို့နိုင်ငံရေးအတွေးခေါ်တွေကိုကျွန်တော်တို့အဥဆောင်ပြီးတော့ဒီလှုပ်ရှားတဲ့အပိုင်းမှာတော့ချင်ရှားပါတယ်ဒီသူတို့ပြန်ဒီတိုင်းသားနိုင်ငံရေးကောင်းဆောင်တွေနောက်တိုင်းသားအရေးဗောနလှုပ်ဆောင်နေတဲ့လူတွေကြားထဲမှာတော့ဒီတကယ်ငါးနှစ်တာမှာပေါ့နော်ကျွန်တော်တို့ဒီတိုင်းသားရေးဖက်ဒရယ်ရေးနဲ့ပတ်သက်ပြီးတော့တော်တော်လေးစိတ်ပြတ်သွားတဲ့အပိုင်းအရတော့ကျွန်တော်တို့ရှိတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ဒီပြဿနာပေါ့နော်အဲဒီ2008အခြေခံဥပဒေရှိနေတဲ့ပြဿနာတစ်ခုရဲ့အဲနောက်တစ်ခုကကျတော့ကျွန်တော်တို့ဒီရေချိန်ပေါ့နော်နိုင်ငံရေးရေချိန်လို့ပြောရမယ့်ဟာတစ်ခုရဲ့နောက်တစ်ခုက data ကျွန်တော်တို့မှာအဲ့လိုမျိုးဟို survey data ပေါ့နော်ဒီ polling လုပ်တဲ့ဥစ္စာမျိုးတွေကျွန်တော်တို့ကသိချာမရှိဘူး။အဲ့တော့စိတ်ပိုင်းဆိုင်ရာခန်းစားမှုအရကတော့အဲဒီတိုင်းဒါပါတီတွေကဒီတိုင်းဒါပြည်နယ်တွေမှာအနိုင်ရနိုင်တယ်ကျွန်တော်တို့အခုဒီကယားမှာဖြစ်ခဲ့တဲ့ကိစ္စကိုကျွန်တော်တို့ကြည့်မယ်။အောင်မွန်မှာဖြစ်ခဲ့တဲ့ကိစ္စကိုကြည့်မယ်။ရခိုင်မှာဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ကြည့်မယ်။ဆိုရင်တော့တိုင်းဒါပါတီတွေအတွက်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာအရာပေါ့နော်အဲဒီထောက်ခံမှုရတော့ဒါအတက်နေတယ်လို့ကျွန်တော်ပြောလို့ရတယ်။အဲကျွန်တော်ပြောနိုင်တာကတော့စိတ်ပိုင်းဆိုင်ရာအရာကတော့ကျွန်တော်တို့ဒီ influencer လို့ပြောနိုင်တယ်ပေါ့နော်ဒီနိုင်ငံရေးမှာ influencer လို့ပြောနိုင်တဲ့ဟာတွေရောပါတီတွေဘက်ကရောကတော့အဲဒီတိုင်းသားပါတီဒေသခံပါတီတွေကိုအဲဦးစားပေးပြီးတော့ကိုယ်အတန်နဲ့ကိုပြောဖို့အပိုင်းကိုပုံပြီးအားတန်နေတာကတော့ကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့ဒါကို backup လုပ်မဲ့ data ကတော့ကျွန်တော်တို့ November 10ရက်နေ့မှပဲကျွန်တော်တို့အတိအကျသိနိုင်မှာပေါ့နော်။ဒါကတော့ကျွန်တော်ရဲ့အယူအဆ။
Okay ကျမစုခဏလာလာဆိုတစ်ချက်တော့ဆင်းနေပြီပေါ့ဒီပေါ်မှာ
။ Okay ကျမလည်းပဲဆရာမတွန်းအောင်လို့ပဲအတူတူပဲမြင်ပါတယ်။ Not your solution, no. The China party, Pekka, Taka, Apirari, Mokumutuyare, no, Erao Leve, or Malu Tama Mima, no, da, or tomorrow the China party, Apirare, no, so law, Erae, Tuyare. So now to the team on, no, Lumiri, but you tata movie, who brought Pilare, but no, Eraleve, Kaune Pekko. ตั้วเลยส่วนเนาะถ้าจะมารู้จุสัวมาเลยถ้าลุงเอเรียนนั่นไงยิ่งส่วนซ้ำไหมเนาะนั่นไงยิ่งมาจะช่วยไหมถ้าไม่ตะคู่ไว้บ่เนาะโหอย่างส่วนยาวผู้รอลูเมทเนี่ยส่วนยาวเจ้าลูกมีบ่เนาะโหมีเช่ลูกมีเช่ลูกเช่เนาะถ้าตั้งเดียโหน่าคัดจ่อไปสิ่งจริงบ่เนาะสุรอโหก้ามุ่นในจังเลยมุ่งเช่เมลูเลยใช่ไหมมีอะไรไหม
โอเคเจ้ามาดูมีเนี่ยในเช้าวิสุนีไปว่าไงเราคันยี่ก็ลุงเอเรนเนี่ยย้ายสกับพี่โอจีเลยเอ็มเอสแอนด์เนี่ยไปดูเรื่องเนี่ยย้ายพี่โอไปเลยไอ้บอมมาเนี่ยวิโรจน์มารู้ว่าในงานยี่หัวสิ่งของตัวอะไรนัดหัวทุ่มบริสิโกไม่ยอมจีเลยเฉยเฉยพี่ตัวจ้าเลยจากบ้านเราสรุปเช่นที่ได้ยินตามมาดังว่าที่เราคันหัวสิ่งยี่ยานี่วิโรจน์จะได้ยินตามวิโรจน์สิ่งยี่เช่ เออมีอะไรเป็นเนี่ยบ้างเนาะอุ้มมาอาเป็นเนี่ยวิโรจน์จมารู้เราคันบีเนี่ยมาชีเดชเนี่ยวิโรจน์แล้วมาคันไหนเนี่ยอาเป็นที่ส่งหัวยาวตัวไหนก็รู้ตรงโบเร่ตรงน้องเร่เอ็กซ์ลูชันอายุสามเนี่ยพี่เบี้ยมือเว้ยแต่อุ้มมาอาเป็นที่พูดยาวไม่สุดเลยเช่นที่พี่เรื่องมาพี่ตัวเร่ไต้หวันอยู่ในวิโรจน์เอาเวียนอยู่เลยอยู่อาส่งอาไต้ดาวเร่ที่เราไม่รู้เส้นทางมุดีอ่ะกูเลชี่มาในวิโรจน์ที่พี่ดูว่ายุ่งเช่นไรเดอส่วนยาเ
ံတွေကိုပြုပြင်တဲ့အခါမှာနေပြီးတော့ဟိုမကြောတဲ့ပုံစံတွေအဲဒီပလိုမစီမရှိဘူးအဲရခိုင်နိုင်ငံရေးခေါင်းဆောင်တွေဒီနဲ့ဘာမှညှိနှိုင်းဆွေးနွေးမှုမရှိဘဲနဲ့ဟိုခွဲခြားဆက်ဆံတာမျိုးတွေအခုဆိုလို့ရှိရင်အင်တာနက်ဖြတ်တောက်ထားတာနှစ်ချီပြီးတော့ဖြတ်တောက်ထားတာဆိုတော့ဒါကဘလို့လို့တရားမျှတမှုရှိတဲ့နိုင်ငံရေးလို့ပြောလို့မရနိုင်ဘူးပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာကျမတို့ရခိုင်ပြည်နယ်ဟာအစိုးဖက်ကိုဥတည်နေတယ်လို့ပြည်သူတွေအများစုကမြင်သွားလို့ရှိရင်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာလည်းစိုးကျိုးတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့ဘာကြောင့်လဲဆိုလို့ရှိရင်ရခိုင်ပြည်နယ်ဟာလည်းလက်ရှိမှာမြန်မာနိုင်ငံတွေကပြည်နယ်တစ်ခုဖြစ်တဲ့အတွက်ကြောင့်မလို့တရားမျှတစွာဆက်ဆံဖို့ကတော့အရန်အရေးကြီးလိုအပ်နေပါတယ်လို့ဆွေးနွေးလို့ပ
ါဟုတ်ကဲ့ကျွန်မဆွေးနွေးပေးတဲ့ကျေးဇူးတင်ပါတယ်အဲ့တော့ကျွန်တော်ဆွေးနွေးပွဲအချိန်ကတော့ပြည့်သွားတဲ့အတွက်ကြောင့်ဒီမှာပဲကျမ်းပါဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ကျမတို့ဆုကနာဟာဆုကူမော်တွန်းအောင်ကျမတို့ထုမီတို့ကိုကျေးဇူးတင်ကြအောင်ပြောလို့ပါတယ်အားလုံးပဲကျေးဇူးပါခင်
ဘုဆက်တီတရင်ချင်းချုပ်ကိုတင်ပြပေးမှာပါ။စီလုံးမှုရှိတဲ့ကဘာကြီးဟာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါရဲ့ဆင်ခုံးမှုကိုရင်မဆိုင်နိုင်ပဲဖြစ်နေကြောင်းလဲလူသန်းပေါင်းများစွာကိုဆင်းရဲငတ်မမဲ့ဘေးကနေကာကွယ်နိုင်ဖို့အတွက်စုပေါင်းပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကစနေနေ့မှာသတိပေးလိုက်ပါတယ်။လူပေါင်းတသန်းကျော်တည်ဆုံနေရပြီဖြစ်တဲ့ဒီကာယရောဂါကိုတိုက်ဖျက်ဖို့အတွက်ကမ္ဘာနိုင်ငံတွေလက်တွဲပြီးလှုပ်ဆောင်ကြမယ်ဆိုရင်အခုလည်းပို့ပြီးအောင်မြင်လာနိုင်မယ်လို့လည်းပြောပါတယ်။ American သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်းနှစ်ဦးရဲ့နောက်ဆုံးအခြေစကားစစ်ထိုးပွဲကို Tennessee ပြည်နယ် Nashville မြို့မှာ October 22ရက်ည9နာရီကနေ10နာရီခွဲကျင်းပဖို့စီစဉ်ထားတယ်လို့သမ္မတရွေးကောက်ပွဲအကျိုးစကားစစ်ထိုးပွဲကော်မရှင်ကတောက်ကြနေမှာအထင်ရှားပါတယ်။ Republican Party ကသမ္မတ Donald Trump နဲ့ Democratic Party က Joe Biden တို့ဟာပရမတ်ဆုံးချင်းပါတဲ့စကားစစ်ထိုးပွဲတုန်းကလိုပဲအကြောင်းအရာ6ခုနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရမှာဖြစ်ပါတယ်။ COVID ရောဂါပိုးရှိမရှိအမြင်ဆက်နိုင်တဲ့ antigen စစ်ဆေးရကြိယာ9000ခွဲကိုတောင်ကိုရီးယားကမြန်မာနိုင်ငံကိုလှူဒါန်းခဲ့ပါတယ်။တောင်ကိုရီးယားအစိုးရကိုရီးယားအခြေစိုက်ကုမ္ပဏီတွေနဲ့လူမှုရေးအဖွဲ့အစည်းတွေစုစုပေါင်း22ဖွဲ့ကဒေါ်လာ 2.5 တန်းကျော်ပိုးရှိတဲ့ဆေးပစ္စည်းကြိယာတွေနဲ့ဓာတ်ခွဲပစ္စည်းကြိယာတွေကိုလည်းပံ့ပိုးပေးခဲ့တာပါ။မြန်စီပါတီလို့လူသိကြတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ကိုဖျက်သိမ်းလိုက်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ18ရက်ညပိုင်းမှာကြေညာလိုက်ပါတယ် UDP ပါတီက2020ရွေးကောက်ပွဲမှာ NLD ပါတီ PN တော်တော်ကိုယ်စားလှယ်လောင်း1100ကျော်နဲ့ဒုတိယအများဆုံးဝင်ရောက်ရှင်ပြိုင်တဲ့ပါတီဖြစ်ပါတယ်တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုရန်ကြီးပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီ video ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.